Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2019ခုနှစ်နိုမာလ30ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ925/32/51 နဲ့ line မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပတ်သတင်းတွေကိုနန်းလောင်နဲ့တွေ့ကြညာပြသမှာပါလန်ဒန်တံတားပေါ်မှာလမ်းသွားလမ်းလာတွေကိုဓာတ်နဲ့တက်ခတ်သူကအရင်တုန်းကလည်းအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ပြစ်မှုနဲ့ဆွဲချက်တင်ခံရမှုကြောင့်ပြည်တွင်းရဲတပ်ဖွဲ့ကပြောရတယ်။ဒီကနေ့ကျင်းပတဲ့ဟောင်ကောင်ဆန္ဒပြပွဲမှာယာနဲ့ချီတဲ့အလဲတန်းကျောင်းသူကျောင်းသားတွေအငိမ့်စားဝန်ထမ်းအများပြားပါဝင်ခဲ့ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါရခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်းအောင်မဲ့ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းရသေးတော်မြို့နယ်အငူမော်ကုန်းတန်းချေးရွာမှာဒီကနေ့မိုင်းပေါက်ခွဲမှုဖြစ်ပွားခဲ့ပါတယ်။
အဝကုန်းတဲ့ကြည့်ရောရေရောက်ပဲော်သမိုင်းတော့ဘောသာစီကုန်းကနေပြီးတော့ဒီဘက်တောက်ပဲဆိုရင်လေးဖာတော့ကောမှာမိုက်ကလုံးပေါက်ပြီးတော့ဟိုဒက်စီလီနိုက်မောင်ကျော်တဲ့
အငူမော်ကုန်းတန်းဒေသခံတဦးပြောတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမကြာခင်မှာနားဆင်ရမှာပါထားပြင်မနိုင်ငံပေါ်လူမျိုးလုံးသက်ဖြတ်မှုစွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုနိုင်ငံတော်အတိုင်ငယ်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုတိုင်ဦးဆောင်ဖြစ်ရှိမဲ့ပေါ်ထိုင်းသားလက်နက်ကိုင်ဖွဲ့ရဲသဘောထားတွေကိုတင်ဆက်ပေးသွားဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအံအစီအစဉ်နဲ့စနေညတိုင်းဒီလိုင်းအစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒီကြောင်းနေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကချိန်ညာပြီးမှာဖြစ်ပါတယ်ဗျာ
လန်ဒန်တံတားပေါ်မှာလမ်းသွားလမ်းလာတွေကိုဓာတ်နဲ့တက်ခဲ့သူဟာအရင်တုန်းကလည်းအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ပြစ်မှုနဲ့ဆွဲချက်တင်ခံရမှုကြောင့်ပြည်တွင်းရဲတပ်ဖွဲ့ကပြောပါရတယ်။အသက်28နှစ်အရွယ်ဥစမန်ခန်းဟာ2012ခုနှစ်ကအဖမ်းခံရဘူးတဲ့ကြောင့်နဲ့2018ဒီဇင်ဘာမှာခံဝန်ချက်နဲ့ပြန်လွှတ်ပြီးတော့သူ့ကိုစောင့်ကြည့်နေခဲ့တာပါ။လန်ဒန်တံတားပေါ်မှာဓာတ်နဲ့တက်ခဲ့ခံရသူနှစ်ဦးကတော့တည်ဆုံသွားသလိုတခြားလမ်းသွားလမ်းလာတွေကဥစမန်ခန်းကိုထိန်းချုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်ရဲတွေကတံတားပေါ်မှာပဲသူ့ကိုပြစ်တက်လိုက်ပါတယ်။အကြမ်းဖက်ဝါဒဆွဲတက်ခတ်မှုအဖြစ်သတ်မှတ်ခဲ့တဲ့ဒီမှုမှာလူသေဆုံးမှုတွေရှိကြောင်းနဲ့သုံးဦးထိခိုက်ဒဏ်ရာရတဲ့အကြောင်းရဲကော်မရှင်နာမင်းကြီးခရစ်စီဒါဒစ်ကဒီတောက်ကြာနေ့ညနေပိုင်းမှာအတည်ပြုပြောကြားရတဲ့အထင်ကြီးကလန်ဒန်ရာဂျီမြောက်ဖက်အစွန်မှာဓာတ်နဲ့တက်ခတ်ခြင်းဥစမန်ခန်းဟာအသေးငယ်ဖောက်ခွဲရေးဘုံလို့ထင်ရတာကိုခနာကူမာဝတ်ဆင်ထားပြီးတော့ဒါဟာတကယ်ဘုံမဟုတ်ဘူးလို့လည်းရဲတွေကပြောပါတယ်ဓာတ်နဲ့တက်ခဲ့သူကိုလမ်းတော်လမ်းလာတချို့ကဝင်လုံးဖမ်းဆီးပြီးတော့သူ့လက်ထဲကဓာတ်ကိုလွတ်ယူနိုင်လဲပါတယ်လူမှုကွန်ရက်ကဗီဒီယိုတွေမှာလဲဝင်ဖမ်းသူတယောက်ကိုရဲကအတင်းဆွဲဖက်ပြီးတဲ့နောက်ဥစမန်ခန်းကိုပြစ်တက်လိုက်တာကိုတွေ့ရပါတယ်တောက်ကြနေညနေမှာပဲနယ်သာလန်နိုင်ငံဒီဟိတ်မျိုးကဈေးဝယ်ထွက်သူတွေနဲ့စီကားတဲ့လမ်းပေါ်မှာဓာတ်နဲ့တက်ခဲ့မှုတစ်ခုကြောင့်လူသုံးဦးဒဏ်ရာရသွားပါတယ်ဓာတ်နဲ့တက်ခဲ့သူကိုရဲတွေကရှာဖွေဖမ်းဆီးဖို့ဒီစူးစမ်းနေပြီးတော့လက်ရှိအနေအထားအရဒီတိုက်ခတ်မှုဟာအကြက်ပတ်ဝါရဇွဲတိုက်ခတ်မှုဆိုတာမျိုးတော့မတွေ့ရသေးဘူးလို့ပြောပါတယ်။ဒဏ်ရာသူတွေကိုတော့ဆေးရုံမှာကုသမှုပေးနေပါတယ်ခင်ဗျာ
။အီရတ်တောင်ပိုင်းနာစီရီယန်တက္ကသရာ30မှာဆန္ဒပြသူတွေဒီကနေ့တာယာတွေကိုမီးရှို့ခဲ့ပါတယ်။အီရတ်နိုင်ငံမှာတွေးထွက်တန်ယုံဆန္ဒပြပေါ်တဲ့တရင်မတ်တွေနဲ့ချီပေါပေါနေချိန်မှာပဲအီရတ်ဝန်ကြီးချုပ်ကသူ့ရဲ့အလုပ်ထွက်စာကိုလွှတ်တော်ကိုညင်တွင်မယ်လို့ပြောလိုက်ပါတယ်။လူခွင့်ရေးအဖွဲ့တွေကတော့တပ်ဖြတ်ခံရမှုတွေနဲ့ပတ်သက်ပြီးတော့ဒီအမှုကျူးလွန်သူတွေကိုဥပဒေကြောင်းရအပြစ်ပေးဖို့တောင်းဆိုကြပါတယ်။နိုင်ငံကောင်းဆောင်ပိုင်းမှာအပြောင်းလဲတွေလုပ်ဖို့အီရတ်ထိတ်တန့်ရှိရိုက်ဘာသာရေးကောင်းဆောင်သူဦးကတောင်းဆိုချက်ထွက်ပေါ်လာပြီးတဲ့နောက်မှာပဲဝန်ကြီးချုပ်အဗ်ဒူမိုဒီရဲ့ကြေညာချက်တောက်ကြနေကထွက်ပေါ်လာတာပါ။အော်တိုဘားလာတရနေကလေးကပေါပေါလာတဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေမှာလူ400ထက်မနည်းတေဆုံးခဲ့ရပြီဖြစ်တယ်လို့ထောင်နဲ့ချီတန်ရာရခဲ့ကြတာပါ။အီရတ်ထိတ်တန့်ဘာသာရေးကောင်းဆောင်အယာတိုလာအလီအယ်ရှီတနီရဲ့တောင်းဆိုချက်ကိုတုံ့ပြန်ခဲ့တဲ့ဝန်ကြီးချုပ်အဗ်ဒူမိုဒီကလက်ရှိရာထူးကနေတရားဝင်နှုတ်ထွက်စာကိုလွှတ်တော်ကိုတင်သွင်းမယ်လို့ပြောဆိုခဲ့ပေမဲ့လို့ဘယ်တော့နှုတ်ထွက်မလဲဆိုတာကိုတော့ပြောမသွားပါဘူး။မြို့တော်ဘက်ဒက်ကဒီရီရေမြမဆန္ဒပြနေကြတဲ့လူတွေကဒီကြေညာချက်အပေါ်အောင်ပွဲခံခဲ့ကြပေမဲ့လည်းထိုင်းတပိတ်ဆန္ဒပြပြီးတော့ဆက်ပြီးဆင်နွှဲမယ်လို့ပြောဆိုထားပါတယ်
။အီရန်နဲ့ငွေကြေးလွှဲပြောင်းပို့ဆောင်လို့ရတဲ့စနစ်တစ်ခုကိုကျင့်သုံးမှဖြစ်ကြောင်းဥရောပနိုင်ငံ6နိုင်ငံကပြောကြားပါရတယ်။ဒါဟာအီရန်ပေါ်ပိတ်ဆို့တံကတ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်စင်ခမှုတည်းရဲ့ဖြစ်ပြီးတော့လန်ဒန်မှာကျင်းပမဲ့ကမ္ဘာထည်သည့်ကောင်းဆောင်တွေရဲ့ဆွေးနွေးပွဲမှာစမီရပ်ပိုင်းလို့ပါအခုလိုကြေညာလိုက်တာလည်းဖြစ်ပါရတယ်။တောက်ကြနေကထုတ်ပြန်တဲ့ပူးရဲကြေညာချက်မှာ Belgium, Denmark, Finland, Netherlands, Norway နဲ့ Sweden တို့ဟာ Instex ကိုခေါ်တဲ့ဒီစနစ်ရဲ့အစုရှယ်ယာဝင်တွေဖြစ်ဖို့လှုံ့ဆော်နေကြောင်းပြောပါရယ် American Dollar, American Bond တွေကိုမဖြတ်ဘဲကုမ္ပဏီတွေအနေနဲ့အီရန်နဲ့ကုန်သွယ်လို့ရတဲ့စနစ်တရက်ကိုဇန်နဝါရီလတုန်းက Britain, ပြင်သစ် Germany တို့ကစတင်ထူထောင်ထားခဲ့တာပါ။အ အီရန်ရဲ့ရန်လိုတဲ့ပြည်မှုတွေကိုရပ်ဆိုင်းပြီးတော့သဘောတူညီမှုတစ်တွေထပ်ပေါ်လာအောင်အပြင်းထန်ဆုံးဖိအားပေးမယ်အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်ထရမ့်ကဒီ2018နိုဝင်ဘာလကအီရန်ပေါ်တိုက်ခတ်မှုတွေတိုးချမှတ်လာတာပါအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေရပ်ဆိုင်းသွားအောင်ကမ္ဘာအင်အားကြီးနိုင်ငံတချို့နဲ့အီရန်ကြားချုပ်ဆိုထားတဲ့သဘောတူစာချုပ်ကနေလွန်ခဲ့တဲ့နှစ်အစောပိုင်းမှာအမေရိကန်ကနှုတ်ထွက်ခဲ့ပါတယ်စာချုပ်အရာအပြန်အလှန်အနေနဲ့အီရန်ပေါ်ပိတ်ဆို့တိုက်ခတ်မှုတွေကိုရှော့ချပေးရမှာပါဒါပေမဲ့လည်းဒီသဘောတူညီချက်ဟာမျှတတဲ့သဘောတူညီချက်မဟုတ်ဘူးဆိုပြီးတော့အမေရိကန်ကနှုတ်ထွက်လိုက်တာဖြစ်ပါတယ
်အယ်ဘေးရီးယားငလင်တန်းကြောင့်အပြုတ်အပြတ်တွေကြောင့်အသက်ရှင်ကျရင်သူတွေကိုရှာဖွေနေတဲ့အစီအစဉ်တွေအဆုံးသတ်လိုက်ပြီလို့ဝန်ကြီးချုပ်အယ်ဒီရာမာကပြောပါတယ်လွတ်လပ်ရေးနဲ့ကျင်းပဖို့အတွက်ပြင်ဆင်နေကြချိန်မှာပဲဆယ်စုနှစ်တွေအတွင်းအဆိုးအဝါဆုံးလှုပ်ခဲ့တဲ့မြင်ကလင်းကြောင့်တည်ဆုံးခဲ့ရသူတွေကိုမြုံနှံတကြိုးနေပါတယ်ငလင်တန်းကြောင့်အသက်နှစ်နှစ်ကနေရှင်နေကြကလေးငယ်9ဦးအပါအဝင်လူ49ဦးထပ်မံနဲ့တည်ဆုံးခဲ့ရတယ်လို့900ထပ်မံနဲ့လည်းထိခိုက်ဒဏ်ရာရခဲ့တာပါအင်္ဂါနေ့ကလှုပ်သွားတဲ့ပြင်းအား6တက္ကမလေးအဆင့်ငလင်းကြောင့်လူ9000ကျော်ထပ်မံနဲ့တို့လည်းအိုးအိမ်မဲ့ဖြစ်ခဲ့ရတယ်လို့အဆောက်အုံ1900ကျော်လည်းပြက်ကျပျက်စီးခဲ့ရတာပါငလင်တန်းကြောင့်ထိတ်လန့်နေကြတဲ့လူတွေကအိမ်မပြန်ရဲပဲဖြစ်နေပါတယ်ပြင်းအား9ရှိတဲ့ငလင်တစ်ခုအပါဝင်နောက်ထပ်ငလင်ငယ်တွေတတော်များများလှုပ်ခဲ့တာကြောင့်ဒေသခံတွေစိုးရင်ထိတ်လန့်နေကြပါတယ်ငလင်ငယ်တွေထပ်ပြီးတော့လှုပ်နေပေမဲ့အားပျော့သွားမယ်လို့ဘူမိယူပဗေဒပညာရှင်တို့က VOA ကိုပြောပါတယ်မြို့တော်တီရနာအနောက်ဖက်မိုင်20အကွယ်လောက်မှာရှိတဲ့ဒူရဆိုက်ကမြို့မှာတော့တည်ဆုံးသူအများဆုံးဖြစ်ပြီး25ဦးထိရှိခဲ့တာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ။ဒီကနေ့ကျင်းပတဲ့ဟောင်ကောင်ဆန္ဒပြပွဲမှာယာနဲ့ချီတဲ့အလဲတန်းကျောင်းသူကျောင်းသားတွေအငင်းစားဝန်ထမ်းအများပြပါဝင်ခဲ့ပါရယ်ဟောင်ကောင်ကျောင်းသားတွေရဲ့လာနဲ့ချီတဲ့လှုပ်ရှားမှုတွေမိမိပြောက်ွယ်မသွားအောင်နဲ့ဟောင်ကောင်မှာဒီမိုကရေစီစနစ်ကျင့်သုံးရေးသူတို့ကအားပေးထောက်ခံသွားမယ်အကြောင်းလည်းကတိပြုပြောကြားပါရယ်ဟောင်ကောင်ရွေးကောက်ပွဲမှာဒီမိုကရေစီလိုလားသူတွေအနိုင်ရခဲ့တယ်လို့အမေရိကန်ကလည်းဒီလှုပ်ရှားမှုကိုထောက်ခံပြီးအကြမ်းဖက်ပြစ်ပခတ်တွေဖြစ်ပွားခဲ့တဲ့ဟောင်ကောင်မှာဒီသတင်းပတ်အတွင်းမှာတော့ငင်းငင်းချမ်းချမ်းဆန္ဒပြခဲ့ကြပါရယ်ဆန္ဒပြပွဲမှာမင်းကွန်းပြောသူတွေကဒီအချိန်ဟာအောင်ပွဲခံရမယ့်အချိန်မရောက်သေးကြောင်းနဲ့ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အတွက်ဆက်တိုက်ပွဲဝင်သွားမှာဖြစ်ကြောင်းသတိပေးပြောကြားပါရယ်1998ခုနှစ်ကဟောင်ကောင်ကိုဗြိတိန်လက်အောက်ကနေတရုတ်ပြည်မှကြီးစီပြန်လွှဲပေးချိန်မှာကတိပေးအာမခံထားတဲ့အခွင့်အရေးတွေတစတစရုပ်သိမ်းခံနေရတာကိုဟောင်ကောင်လူထုကမကြေမနက်ဖြစ်နေတာပါဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဆန္ဒပြရမှာငင်းငင်းချမ်းချမ်းနဲ့အခုလိုပုံစံမျိုးဆန္ဒပြကြဖို့ကိုပြောပေမဲ့အုပ်ချုပ်ရေးမှူးယာရုကိုလွတ်လပ်စွာအများသဘောကျရွေးချယ်နိုင်ဖို့တဲ့လူညုံရေးရဲရဲ့အကြံပေးနေနေမှုကိုစုံစမ်းစစ်ဆေးဖို့ဆန္ဒပြသူတွေရဲ့တောင်းဆိုမှုကိုတော့သူကညှင်းဆန်ခဲ့ပါတယ
်ပရတိန်နိုင်ငံကအာအေခန်ကုန်နေကားဒဇင်ထဲမှာပြီးခဲ့တဲ့လကရှာတွေ့ခဲ့တဲ့လူသေအလောင်း39လောင်းထက်ကနောက်ဆုံးကျန်တဲ့အတုပ်ဗီယက်နမ်နိုင်ငံသက်ဆိုင်ရာမိသားစုတွေပြန်ရောက်ရှိလာပါတယ်ဒီကနေ့မနေ့ပိုင်းမှာပဲလူသေအလောင်း16ခုထည့်ထားတဲ့ကောင်စလာတွေနဲ့ပြအုပ်ခုနှစ်လုံးဟနွိုင်းလေဆိပ်ကိုရောက်ရှိလာတာပါအဲ့ဒီရုပ်ကျွင်းတွေကိုဗီယက်နမ်နိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းကမိသားစုတွေစီလူနာသင်ရင်တွေနဲ့ပို့ဆောင်ပေးခဲ့ပါတယ်ဒီဖြစ်ရတဲ့ဆက်ဆက်ပြီးတော့ပရတိန်မာယောဗီယက်နမ်နိုင်ငံမှာပါတန်ရရှိသူအတော်များများကိုဖမ်းဆီးထားပါတယ်ပြီးခဲ့တဲ့ပုတ်ထူးနေ့မှာအရင်ရောက်လာတဲ့လူသေအလောင်း16လောင်းအတွက်ဇာပနာအခမ်းအနားတွေကိုတော့နောက်တစ်နေ့မှာပဲကျင်းပခဲ့တာပါဒီအရေးကျွမ်းကျင်သူတို့ရဲ့အဆိုအရတော့ပရတိန်နိုင်ငံကတရားမဝင်စေချောက်လုပ်ငန်းတွေမှာအလုရှာပြီးအချိန်တို့အတွင်းရလာမယ့်ငွေတွေနဲ့လူကုန်ကူးသူတွေကိုအကျွေးဆက်ပြီးတော့မိသားစုတွေစီကိုပါငွေပြန်ပို့နိုင်မယ်လို့ယုံကြည်နေကြတဲ့ဗီယက်နမ်ရွှေ့ပြောင်းအခြေချသူအတော်များများကပရတိန်ကိုစွန့်စားပြီးလာရောက်ဖို့ဆန္ဒရှိပုံရတယ်လို့ပြောပါတယ်တရားမဝင်စေချောက်လုပ်ငန်းတွေမှာရောပရတိန်နိုင်ငံကလူရှုပ်တဲ့လမ်းမကြီးတွေမှာလက်တလောအတွေ့ရများလာတဲ့ခြေသေးလက်သေးအလားပြင်ဆိုင်တွေမှာပါဗီယက်နမ်အတော်များများလုပ်ကင်ကြတာပါဗီယက်နမ်တချို့ကတော့စားတောက်ဆိုင်နှမမဟုတ်တန်ရှည်အလုပ်သမားဖြစ်လို့ကြတယ်လို့တချို့ကလည်းပြည်ထစာလုပ်ငန်းတွေမှာဝင်ရောက်လုပ်ကင်ကြတာဖြစ်ပါတယ
်ပယ်ရင်းတဲ့မစ်ဆိုက်တို့ကြီးကိုဂျပန်ကျောင်းအနီးမှာတိတ်မကြခင်မှာဆန်းသက်ကောင်းဆန်းသက်မဲလို့မြောက်ကိုရီးယားကဒီကနေ့မှချင်းချောက်ပြောဆိုရတယ်တာဝေးပြည်မစ်ဆိုက်တို့ဆန်းသက်မှုနဲ့ပတ်သက်ပြီးတော့ဒီကြိမ်ဟာပြောင်းအကြဆုံးချင်းချောက်ပြောဆိုရလည်းဖြစ်ပါတယ်လွန်ခဲ့တဲ့မေလကစလို့မြောက်ကိုရီးယားကတာရိုနဲ့တာဝေးပြည်မစ်ဆိုက်တို့73ကြိမ်ဆန်းသက်ခဲ့ပါတယ်ဒီဆန်းသက်မှုတွေအလုံးနီးပါးဟာပယ်ရင်းတဲ့ဒုံနီးပညာကိုဆန်းသက်ခဲ့တာဖြစ်ကြောင်းလဲကျွမ်းကျင်သူတွေကပြောပါရယ်နောက်ဆုံးအကြိမ်ဆန်းသက်မှုကိုတော့လင်ခဲ့တဲ့ကြာသပတေးနေ့ကပြုလုပ်ခဲ့တာဖြစ်ပြီးတော့ဒါဟာဇက်တိုက်ပြက်ခတ်လို့ရတဲ့အေယာမမစ်ဆိုက်ဒုံစနစ်ကိုဒီနှစ်အတွင်း၄ကြိမ်မြောက်ဆန်းသက်လိုက်တာဖြစ်ပါရယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့မြောက်ကိုရီးယားဟာကုလသမဂ္ဂလူကြိုရေးကောင်စီကချမှတ်ထားတဲ့ပယ်ရင်းတဲ့ဒုံမဆန်းသက်ရဘူးဆိုတဲ့စီကံကိုဖောက်ဖျက်တာဆိုပြီးတော့ဝေဖန်ပါရယ်မြောက်ကိုရီးယားကလည်းဂျပန်ဝန်ကြီးချုပ်ရဲ့ပြောကြားချက်ပေါ်ပယ်ချပြီးတော့ပ ယ်ထင်းတက်ဒုံစံသက်တာမဟုတ်ပဲတာမန်ဒုံကြီးစံသက်တာသာဖြစ်တယ်လို့တုံ့ပြန်ပြောဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်တောင်ပိုင်းမှာဒီကနေ့ဘုံပေါက်ကွဲမှုကြောင့်ထိတ်တန့်စစ်ဘက်အရာရှိသူဦးသေးဆုံးသွားပြီးတော့ဒေသခံတရင်တောက်သူအပါအဝင်လေးဦးထက်မနည်းတန်ရရသွားပါတယ်ဒေသအတော်များများကိုတပုံတွေထိန်းချုပ်ထားတဲ့ဟမ်လန်ပြည်နယ်ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့သူတို့လက်ချောက်ဖြစ်ကြောင်းတာလီဘန်တွေကအချိန်မဆိုင်ပဲပြောကြားပါတယ်နေဆက်တပ်ဖွဲ့တစ်ဖွဲ့ရဲ့ကုကဲရေးမှုဗိုလ်ချုပ်ကြီးဇာဟီယာဂူလ်မာဘီဟာအကြမ်းဖက်သမားတွေကိုတံပြန်စစ်ဆင်ရေးဆင်နွှဲနေတဲ့မာချက်ဒေသကိုတရင်ထောက်တဲ့အုပ်သွားနေချိန်သူစည်းလာတဲ့ရင်နာဘုံခွဲတိုက်ခိုက်ခံရတာဖြစ်ကြောင်းပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရသူက VOA ကိုပြောပါတယ်ဆုံးသူအရာရှိအားစစ်ရေးစစ်ဆင်ရေးကုကဲရေးမှုဖြစ်ပြီးတော့သူရဲ့လုံခြုံရေးတုံးဦးအာဖဂန်နစ္စတန်မီဒီယာရှမ်ရှက် TV ကသတင်းထောက်သူတို့ကတော့တရားရသွားတာပါတာလီဘန်ကထုတ်ပြန်တဲ့ကြေညာချက်မှာတော့လုံခြုံရေးနှုန်းဦးသေးဆုံးသွားတယ်လို့ပြောကြပေမဲ့လည်းဒီလိုထုတ်ပြန်တဲ့ကြေညာချက်ဟာမှန်ကန်လည်းမရှိပါဘူးဟယ်မန်ပြည်နယ်ကအာဖဂန်နစ္စတန်မှာအကြီးမားဆုံးပြည်နယ်ဖြစ်ပြီးတော့အထက်ကဘိန်းဆိုင်ပြောတဲ့ပြည်နယ်ရီထဲကပါဝင်ပါတယ်အာဖဂန်နစ္စတန်ဟာသတင်းထောက်တွေအတွက်အနည်းအရှိဆုံးနိုင်ငံတစ်နိုင်ငံအဖြစ်လဲနိုင်ငံတကာသတင်းမီဒီယာစောင့်ကြည့်ရေးအဖွဲ့ကသတ်မှတ်ထားပါတယ်
Direct from Washington, the voice of America, VOA. စနေနေ့ညနောက်ဆုံးရသတင်းတွေကိုကုအောင်နဲ့နန်းလောင်တို့ခြေညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ရခိုင်ပြည်နယ်ရဲစခန်းတော်မြို့နယ်မှာမိုင်းကွဲခဲ့တဲ့အကြောင်းကိုပြောပြကြပါမယ်။ဒေသောင်မြို့နယ်မယူကန်းဒေသမှာဒီကနေ့နောက်ပိုင်းကမိုင်းပေါက်ကွဲတာကြောင့်14နှစ်အရွယ်ကလေးတူတေဆုံးသွားခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဒီကနေ့မှာပဲမြေပုံမြို့နယ်ဘက်မှာရခိုင်နဲ့နက်ခိုင်အဖွဲ့နဲ့တပ်မတော်တို့တိုက်ပွဲအပြင်းထန်ဖြစ်ပွားနေတယ်ဆိုတာကိုလည်းစစ်တပ်ဘက်ကအတည်ပြုပါရယ်နောက်ပိုင်းတိုင်းစစ်တပ်နာချုပ်ပြောခွင့်ရပုံမူကြီးဝင်းစော်ဦးကပြောပါရယ်ဒီသတင်းပြည်စုံကိုတော့ VOA သတင်းတော့ကိုတက်နိုင်ကပေးပို့ထားပါရယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းရသေတောင်မြို့နယ်မယူကန်းဒေသအငူမော်ကုန်းတန်းကျေးရွာမှာဒီကနေ့မနက်ပိုင်း 7:00 နာရီလောက်ကမိုင်းပေါက်ကွေမှုဖြစ်ပေါ်ပြီး14နှစ်အရွယ်ကလေးတူတေဆုံးသွားခဲ့တယ်လို့အငူမော်ကုန်းတန်းဒေသခံတူကပြောပါတယ်
။အငူမော်ကုန်းတန်းကျေးရွာရဲ့မြောက်ဘက်ဟောတမိုင်လောက်ဟောတာစီကုန်းကနေပြီးတော့ဒီဘက်တောက်ဘက်ဆိုရင်တလေးဖာလောက်ကောမှာမိုက်ကလုံးပေါက်ပြီးတော့ဟိုမှာအသက်14နှစ်မောင်ကျော်တန်းဦးဆိုတဲ့ကလေးတယောက်ဆုံးသွားတယ်လို့ဒီနေ့ရောတက်ပွေဖြစ်နေတဲ့အတန်းတော့မကြောက်ဘူးခင်ဗ
ျရတိတော်မျိုးနေထဲမှာပဲပြီးခဲ့တဲ့ရက်ပိုင်းကပဲအမျက်တောင်ကျေးရွာမှာလက်နက်ကြီးကြားရောက်ပေါက်ကွေးခဲ့တာကြောင့်ဒေသခံတူဦးသေဆုံးပြီးတူဦးတန်ရာရရှိခဲ့ပါသေးတယ်မြေပုံမျိုးနေမှာတော့စနင်းကျေးရွာနဲ့ဟင်းခရော်ကျေးရွာတွေဘက်မှာရခိုင်လက်နက်ကင်အေအဖွဲ့နဲ့အစိုးရတပ်တို့ဒီကနေ့မှာပဲတိုက်ပွေပြင်းထန်ဖြစ်ပေါ်နေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမွန်ကြီးဝင်းစောဦးကပြောပါတယ
်ဆယ်နာရီကျော်လောက်ကစတင်တာအခုချိန်ကြီးပဲမျိုးပုံပဲနာဆိုဟင်းရောဝင်းမြင့်တော့ကဟင်းရောဟင်းရောအဲမှာနေနေချင်းနေနဲ့အဲမှာတိုက်ပွဲဖြစ်အခုချိန်ကြီးဖြစ်နေတော့လက်ပိုက်နေရာတနေရာပဲဒါပဲပြောလို့ရ
မျိုးပုံမျိုးနေမှာဖြစ်နေတဲ့တိုက်ပွဲတွေပြင်းထန်နေပြီနှစ်ဖက်အကြဆုံးရှိတယ်လို့လည်းရခိုင်လက်နက်ကင်အေအေဖွေပြောခွင့်ရခိုင်ဒုခကပြောပါတယ
်ဒီမျိုးပုံမျိုးနေသေးမှာဒီနေ့တော့တိုက်ပွဲတွေပြင်းထန်နေတယ်ကြာနော်နေရာတော့မှနေပြီတိုက်ပွဲတွေဖြစ်နေတယ်လို့နောက်ပြီးလို့ရှိရင်ဒါဗမာစစ်တပ်ဘက်ကအဲ့ဒီမျိုးပုံမျိုးနေသေးမှာပဲသူတို့နေပြီးတော့ဒီဟိုရဟယင်တွေနဲ့နေပြီးတော့အခေါက်ခေါက်ခါခါနေပြီးတော့ဘုံကြီးတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေတယ်ဟိုနောက်ဒီသေးတောင်ဖက်မှာလည်းပဲတိုက်ပွဲတွေဖြစ်နေတိုက်ပွဲအသေးစိတ်ကတော့လုံးလုံးစင်မတိရသေးဘူးသေးတောင်မျိုးနေသေးမှာလည်းဒါတိုက်ပွဲဖြစ်
တိုက်ပွဲတွေပြင်းထန်နေတဲ့နေရာနဲ့ညီတဲ့ကျေးရွာတွေကကျေးရွာသားတွေကိုဘုံတို့ကြီးကျောင်းတွေမှာတက်မတော်ကထိန်းသိမ်းထားတယ်လို့လည်းစနင်းကျေးရွာသားတူကပြောပါတယ
်ကျွန်တော်တို့စနေမှာဟောလေရန်တုံးခါလာကြည့်တယ်ကိုဟောဖြစ်တာက9နာရီ20လောက်ကဖြစ်တဲ့ဒီကွေးကဟောလေရန်ကြည့်တာက7နာရီခွဲမှတစ်ခေါက်7နာရီမှတစ်ခေါက်တနာရီ25မှတစ်ခေါက်ကြည့်တယ်ကိုလေရန်ကရွာသားတွေလည်းအကုန်လုံးကျောင်းပေါ်မှာတင်ပြီးမှအကုန်လုံးဆောင်ကြတယ်ကိုရွာသားတွေကိုဖုန်းတွေပါကြအကုန်လုံးသူတို့သိသိသားတယ်ကိုဖြစ်ဖြစ်တဲ့နေရာကတနေရာကတော့ဓမိုင်းခွဲလောက်ရှိတယ်ကိုတနေရာကတော့တစ်စစ်ဓမိုင်းလောက်ဝေးတယ်ကို
ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေပြင်းထန်လာနေသလိုစစ်တပ်ဘက်ကလည်းပွင့်လင်းရာတီရောက်လာတာကြောင့်နေမြေရှိလင်းရဲ့လုပ်ငန်းတွေအရင်ကထက်ပိုပြီးလှုပ်ဆောင်တော့မယ်လို့ပြောဆိုထားတာရှိပါတယ်။အခုလက်ရှိမှာလည်းရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တော်တော်များများမှာတိုက်ပွဲတွေဆက်တိုက်ကြလို့ဖြစ်ပေါ်နေပြီးအရသာတည်ဆုံမှုတွေဟာလည်းတနေ့ထက်တနေ့ပုံမှန်များပြားလာတာလည်းဖြစ်ပါတယ်
။ဗီဒီယိုသတင်းနောက်ကိုတက်နိုင်သတင်းဖေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့မြန်မာနိုင်ငံကိုနိုင်ငံကတရားရုံး ICJ မှာတရားစွဲဖို့ကိစ္စနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။မြန်မာနိုင်ငံပေါ်လူမျိုးတွေတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့ပတ်သက်ပြီးနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တောင်ဆတ်စုကြည်ကိုယ်တိုင်နိုင်ငံကတရားရုံး ICJ မှာသွားအောင်ရင်ဆိုင်ဖို့လှုပ်တာဟာတာဝန်ယူမှုတာဝန်ခံမှုရှိတဲ့လူရဲ့ဖြစ်ထောက်ခံတယ်လို့ UWSA ကပြောဆိုလိုက်ပါတယ်။စစ်တပ်ရဲ့ဆေးရဆွဲမှုကျူးလွန်မှုတွေကို ICJ မှာတတ်သိခံမယ်လို့ထုတ်ပြန်ခဲ့တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တော့အမြင်ကွဲပြားမှုရှိနိုင်ပေမဲ့နိုင်ငံရေးမဟာမိတ်တွေသာဖြစ်တယ်လို့လည်း UWSA ကပြောပါတယ်။ ောင်ဆန်းစုကြည်ကိုယ်တိုင် ICJ ကိုသွားမဲ့ခီးစဉ်ပေါ်အခုလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကြားအမြင်သဘောထားကွဲပြားမှုရည်တည်ချက်ကွဲခွာခြားမှုတွေဟာဘလို့တက်ရောက်မှုတွေရှိနိုင်တယ်လဲဆိုတဲ့အပေါ်မှာတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတက်ဖြတ်မှုဇာယာဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်ဥတိုင်မြန်ငံပုတ်ကိုကိုယ်တိုင်တွားရောက်ရင်ဆိုင်ဖြစ်ရှင်းမှာဖြစ်ပါတယ်အခုလိုမျိုးဒေါ ông ဆန်းစုကြည်ကိုယ်တိုင်နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ကိုယ်တိုင်ဦးစီးပြီးဖြစ်ရှင်းမဲ့ကိစ္စအပေါ်မှာတော့ပြည်ထောင်စုဤဂုံတိတ်ခါအပေါ်ကာကွယ်ဆောင်ထိမ့်မဲ့လုပ်ရက်အဖြစ်ဂုံယူတယ်လို့ UWSA ဝပြည်နယ်ဘက်ကထောက်ခံကြေညာချက်နိုဝင်ဘာလ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဒေါ ông ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတွားရှင်းမဲ့အပေါ်တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့လှုပ်ဆောင်ချက်အဖြစ်ထောက်ခံတဲ့သဘောဖြစ်ပါတယ်လို့ UWSA ဝအဖွဲ့ရဲ့လာရှိုဆက်ဆက်ရေးယုံတာဝန်ခံဦးညီရန်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒီမျက်စိမိတ်ဆုံညင်းတာတဲ့ပေါ့နော်ဒါမျိုးဒီတာဝန်ယူမှုတာဝန်ခံမှုရေရေဝင်ဝင်တော့ပြီးမှဖြစ်ရှင်းတယ်ဆိုတာကျွန်တော်တို့ကတော့ထောက်ခံပါတယ်နော်အဲဂျီနိုဆိုက်မြောက်တယ်မြောက်ဆိုတာဒါတရားရုံးအဆုံးပြတ်ပါလိမ့်မယ်နော
်မြန်မာနိုင်ငံပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့တရားစွဲဆိုမှုကိုထောက်ခံကြောင်းနဲ့ရာဇဝတ်ပြစ်မှုတွေကျူးလွန်ခဲ့မှုတွေအတွက်လိုအပ်တဲ့အချက်လက်တပ်တွေအထောက်အထားတွေကူညီပေးသွားမှာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ဘက်ကလည်းနိုဝင်ဘာလ29ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါအခုလိုမျိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရည်တည်ချက်သဘောထားထုတ်ပြန်ချက်မတူကွဲပြားမှုဟာတိုင်းရင်းသားအဖွဲ့အချင်းချင်းကြားမှာဘလို့အခြေအနေတွေဖြစ်လာနိုင်ပါသလဲဆိုတဲ့အပေါ်မှာတော့UWSA တာဝန်ခံတအူးဖြစ်တဲ့ဦးညီရန်ကအခုလိုတုံ့ပြန်ပါတယ
်။မြောက်ပါမဟာမိတ်နဲ့ဒီအမြင်တော့မတူတာတချို့တရှိတော့ပေါ့နော်။ဒီကိစ္စကကျွန်တော်တို့ရဲ့ဖြစ်ဒီမှုလက်ရှိဖြစ်ဒီမှုပေါ်မှာတော့အခြေခံတာပေါ့နော်။မြောက်ပိုင်းမဟာမိတ်ကလည်းတို့ဒီနိုင်စင်နဲ့အမြဒီတိုက်ပွဲဖြစ်တဲ့အခါကျတော့ကျွန်တော်တို့အခြေအနေချင်းတော့မတူဘူးပေါ့နော်
။ဘယ်လိုမျိုးကွဲပြားမှုရှိပါလဲရှင်။
ဘာကြောင့်ဆိုတော့တို့ကနိုင်စင်နဲ့အမြတိုက်ပွဲဖြစ်တဲ့အခါကျတော့ဒီတော့တို့ရဲ့ဒီအနေအထားကိုလည်းကျွန်တော်တို့နားလည်ပေးပါတယ်ပေါ့နော်။ဘယ်လိုပဲဖြစ်ဖြစ်တာတို့အမြင်ကိုအမြင်ဆိုတာဒါတိချအမြင်တွေရှိနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီမျိုးအမြင်တွေ क्वे ပေမဲ့လည်းကျွန်တော်တို့ဒီ FNC အဖွဲ့ကိုတော့ကျွန်တော်တို့ဟာသုံးတရားထိခိုက်တာဒီစိဝင် क्वे တာမရှိပါဘူးနော်။ဒါကျွန်တော်တို့ဒီဟိုလေးဟိုနိုင်ငံရေးမှာမိတ်ပြပဲလေနော်
။ဒေါ ông ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာတရားရုံး ICJ မှာတွားရောက်ဖြေရှင်းမဲ့ကိစ္စအပေါ်ထောက်ခံသူတွေရှိတယ်လို့ကန့်ကွက်သူတွေလည်းရှိပါတယ်။နောက်တရားမျှတမှုကိုလိုလားတဲ့သူတွေဘက်ကလည်းတရားမျှတမှုနဲ့အမှန်တရားကိုဖော်ထုတ်ပေးဖို့တောင်းဆိုမှုတွေနဲ့ရည်တည်ချက်အမြင်သဘောထားအမျိုးမျိုးကွဲပြားနေတာပါမြမရေးလေလာတုံ့တက်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကသူ့အမြင်အခုလိုပြောပါတယ
်အဲကွဲပြားမှုဆိုတဲ့ဥစ္စာကတော့ဟိုရိုးရှင်းပါတယ်ခုနကလိုဟိုကိလေသာတိုက်လေခိုက်လေတဲ့အဖွဲ့ကတော့ဟိုဘာလို့မပေါ့နော်ကမရောရောအစိုးရရောဒုံဆက်စုကြီးရောခွဲခြားမလို့အားလုံးကိုဆက်ကျင်နေဆိုတဲ့သဘောကိုသူတို့ထုတ်ပြတာပေါ့အကြမ်းတဲ့အဖွဲ့ကြီးတွေကြားတဲ့အခါကျတော့ခွဲခြားပြီးနေတာပေါ့အလားတူပဲဒီဝါဖွဲ့ကထုတ်ပြန်တာလည်းဒီသဘောပဲအဲဒီလည်းအီအီရဲ့ကျွန်တော်တို့ကိုကဲ့ရဲ့ပလောင်ရဲ့သူတို့ဒုံဆက်ထုတ်ပြန်ကြတာလည်းအဲ့ဒါလည်းလောကချာနာတယ်အဲသူတို့ကတော့အဲဒီနိုင်ငံကမှဆွဲထားတဲ့ဟာတွေအကုန်လုံးကိုအတရားဆွဲဆိုမှုကိုသူတို့ကထောက်ခံတယ်လို့ပြောတယ်ICJ မှာဖြစ်စီ ICC မှာဖြစ်စီ IGBA မှာဖြစ်စီတရားစွဲတဲ့လူတွေဘက်ကအထောက်အထားတွေပါလို့ပြောနေတဲ့ဆိုသူတို့ကလည်းအဲ့အထောက်အထားတွေကိုတွားပြီးတော့ပြီးမယ်ဆိုတာလောက်ကိုပြောထားတယ်အလို့ကဒါဆက်ပြေတာပေါ့နော်အဲ့ဒီလိုတော့ဟိုတွေ့မိပါတယ်
အစိုးရကရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အဲ့ဒီအမှုကိုလာမဲ့ဒီဇင်ဘာလ10ရက်နေ့မှာတော့နယ်သာလန်နိုင်ငံသဟိတ်မြို့မှာစတင်ကြားနာစစ်ဆေးမှာဖြစ်တဲ့အကြောင်း ICJ ကထုတ်ပြန်ထားပါတယ်အာဖရိကအနောက်ပိုင်းဒေသဖြစ်တဲ့ဂမ်ဘီယာနိုင်ငံက OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်58နိုင်ငံရဲ့ကိုယ်စားမြန်မာနိုင်ငံအပေါ်မှာတရားစွဲဆိုထားတာလည်းဖြစ်ကြောင်းပါရှင်
မဆူမွန်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့စနေညပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုသန်စီစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီစီစဉ်ကိုတော့မြန်မာနိုင်ငံတိုင်းဒေသတွေမှာဖြစ်နေတဲ့စိတ်ဝင်စားစရာအဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ Frontier မြန်မာသတင်းမီဒီယာကနေတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါစကိုင်းတိုင်းဒေသကြီးမှာနေထိုင်နေကြတဲ့ရှမ်းလူမျိုးတွေဟာသူတို့ကိုသူတို့ဒုတိယလမ်းစာနိုင်ငံသားလို့ခံစားနေရပါတယ်တိုင်းဒေသကြီးအစိုးရအဖွဲ့ကသူတို့ရဲ့ပွဲတော်သူတို့ရဲ့ဘာသာစကားပညာရေးနဲ့လူငယ်တွေအတွက်အလောက်ကန်ခွင့်လန်းတွေကိုထောက်ပံ့မပေးဘူးလို့ပြောဆိုနေကြပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့မုံရွာဂေဆက်နဲ့ဒို့အတန်တို့ဟာ သူတို့ရဲ့နေထိုင်မှုဘဝပုံစံမိမိန်ပြောက်ကွယ်မှာကိုစိုးရိမ်နေကြတယ်။စကိုင်းတိုင်းတွင်နေထိုင်နေကြတဲ့ရှမ်းလူမျိုးတွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မှာအပြည့်စုံကိုမုံရွန်ကိစက်မှသတင်းတောက်အီအီမွန်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။စကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့တိုင်းတွင်နေထိုင်တဲ့တိုင်းရင်းသားလူမျိုးတွေကိုခွဲခြားဆက်ဆံမှုရှိမရှိရာလမ်းတွေကိုကြည်ချင်းဖြင့်သိနိုင်တယ်လို့တိုင်းတွင်နေထိုင်တဲ့ရှမ်းတိုင်းရင်းသားတဦးဖြစ်တဲ့ဦးစိုးဝင်းကပြောပါတယ်။အထူးသဖြင့်ဟ ோம் မလင်းဗမာအဝေးပြေးလမ်းမကြီးပါဟ ோம் မလင်းမှာနေထိုင်ကြတဲ့ရှမ်းတိုင်းရင်းသားတွေအနေနဲ့သူတို့ရဲ့ရိုးရာကောက်တစ်စားပွဲတော်ကိုတက်ရောက်ကြတဲ့အခါမှာတိုင်းဆိုးရကတင်တာစနစ်နဲ့ဖောက်လုပ်ပေးထားတယ်အဲ့ဒီလမ်းမကြီးကိုပဲမဖြစ်မနေအသုံးပြုကြရပါတယ
်လက်မှတ်တွေထိုးပြီးတော့မှအပေါ်ရန်လေးပဲလို့ပြောတာပေါ့ဗျာဟုတ်ကဲ့တော့နှစ်ကြလည်းကျွန်တော်တို့သူတို့ပြီးပြီးချင်းကျွန်တော်တို့တွားလို့မရဘူးဒီနေ့လည်းတွားလို့မရဘူးကျွန်တော်တို့ဒီတော်ကြီးစွန့်ပြီးတင်မယ်ပြန်ပြီးကျွန်တော်တို့ဒီစနစ်စာပေနဲ့ရည်ရွယ်မှုကော်မတီကဥဆောင်ပြီးဒီလိုမျိုးထည့်ပြီးတော့အခုကျွန်တော်တို့ဒီကော်ဖီစာပွဲကြီးဒီလားကနေစပြီးဒီစင်မှာဒီထဲမှာကျွန်တော်တို့ဗမာပွဲရှိတယ်နန်တော်ပွဲရှိတယ်ဟိုမလင်းပွဲရှိတယ်ဖောင်းရင်ကျွန်တော်တို့နေမှာကို၄ပွဲရှိတယ်ဗျလမ်းလေးသွားလို့မရတော့ပြည်သူလူထုကလည်းလည်းစူးစမ်းနေတယ်
အစိုးရပေါ်ယုံကြည်မှုအားနည်းတာကြောင့်အခုလက်ရှိလမ်းအမြန်ပြန်ကောင်းရေးအတွက်ရှမ်းနေစာပေနဲ့ရင်းချမှုအသင်းကဥဆောင်ပြီးဒေသခံတွေရဲ့ထည့်ဝင်ငွေနဲ့ပြန်ပြင်မှုပြည်တော်စုအစိုးရကိုစာတင်တောင်းဆိုထားတယ်လို့သိရပါတယ်။ဥဆိုးဝင်းကရှမ်းနေတိုင်းရင်းသားစာပေနဲ့ရင်းချမှုကော်မတီကိုတာဝန်ယူဥဆောင်နေတဲ့သူတဦးပါ။ဟ ோம் မလင်းပမောက်လန်းဟာစကိုင်းတိုင်းအတွင်းကရှမ်းတိုင်းရင်းသားတွေအတွက်ခွဲခြားဆက်ဆံမှုရဲ့တာရကတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။ပါကြောင်လဲဆိုတော့အဲ့ဒီလမ်းကြောင်းတိုင်းရင်းသားတွေရဲ့ရိုးရာရင်ကျေးမှုတွေဘာသာစကားတွေလူငယ်တွေရဲ့အလောက်ကန်ခွင်လန်းတွေအတွက်ထိခိုက်မှုတွေရှိနေလို့ပါ
ကျွန်တော်တို့ရှမ်းကြီးတွေလို့ဘုံတုံးရှမ်းတွေနှစ်တကူပွဲတော့စစ်တိုင်းတွေ့ရတာသိတရားအပေါ်မှာလေနော်ကျွန်တော်တို့ရှမ်းကြီးကလေးလေးမြောက်ကျွန်တော်တို့တကူပွဲလုပ်ပါတယ်ငါးဆယ်တိမှ၆ပေါင်ကြီးမရှိပါဘူးဒါဆိုရင်ကျွန်တော်တို့ရဲ့ဒါခွဲခြားတာလာတော့မို့သူတို့ကပဲကျွန်တော်တို့ဘူးရောမင်းမရှိဘူးဒါကျွန်တော်မသိဘူးနော်ဒါတော့တိုင်းပြည်ရဲ့ခံစားချက်ပေါ့ဗျာနော
်အဲ့ဒီလိုပြုလုပ်တာဟာဒေသခံရှမ်းတွေကိုတိုင်းအစိုးရကဖဲထုတ်ထားသလိုခံစားရတယ်လို့သူကဆိုပါတယ်စကိုင်းတိုင်းတွင်းကချင်းနာကနဲ့ရှမ်းရိုးရာပွဲတော်တွေနှစ်စဉ်ကျင်းပပြီးမယ်နန်တော်မှာကျင်းပတယ်ရှမ်းဒီပွဲတော်ကိုတော့တခါမှထောက်ပံ့ကြီးမရခဲ့ပဲတိုင်းအစိုးရအဖွဲ့ကိုဖိတ်ကြားတာတောင်မလာတာကြောင့်စိတ်အနှဲငယ်ပြက်မိတယ်လို့သူကဆက်ပြောပါတယ်အဲ့လိုကိစ္စတွေဟာရိုးရာပွဲတော်တွေမှာပဲရပ်တန့်သွားခြင်းမရှိဘူးလို့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးဆိုင်ချင်ညွန်းကခုခံပြောပါတယ်။တိုင်းဆိုးရအနေနဲ့တိုင်းရင်းသားစာပေအထူးသဖြင့်ပညာရေးနဲ့ပတ်သက်တဲ့နေရာတွေမှာလည်းထောက်ပံ့ပေးမှုမရှိဘူးလို့ဆိုပါတယ
်။ဟိုအဆိုးရကျောင်းပြည်မှာချမ်းတိုင်းရင်းသားစာပေသင်ရတော့ဘောနော်ချမ်းတိုင်းရင်းသားသင်ခအဲ့မှာနှိစားလာပြီးတော့အဲ့ဒါတစ်မျိုးတော့နောက်ဟိုနည်းနည်းโอ้ตัวกูด่าอ๋องกูเนเน่ฮ้อซาคิดได้อุษาจ้ะรอเกจินนี่เนี่ยเนเน่ลุสวิดะงาดา6ด่าอ๋องบีเมโลตรุบะช้าซาบีโหก้อมุนซาตัดจ้องเนี่ยดูจ้ะรอดีเลนกวยที่ชาวอ่ะดูว่าตะละโห3ตองโหซาติงชิงตะชิงเว้ยตินยะรอวะเนาะเอ้อล่ะจ้ะรอตะละโห3ตองสู่ราเอตู้วันยีสึกก็ลงอ่ะอามากอ่ะเพชรไม่ชีวุเลยအဲမျိုးတွေဟောခုနကတော့အစိုးရဝန်ထမ်းကြတော့ဟိုဘာမှမျှော်လင့်ချက်မရှိဘူးပေါ့။ဦးတို့အရက်ကြတော့အခုအရွယ်ရောက်ပြီးဟိုလုံနိုင်ကင်နေတဲ့အရွယ်တွေကြတော့အကုန်လုံးကပညာအကြီးကျယ်ကတော့ချုပ်တဲ့တာပေါ့။အဲ့ဒါကိုကုစားပြီးဟောတော့အတော်လူတယ
်။ရှမ်းစာပေပြန်ပွားဖို့အတွက်ဆိုရင်လေတိုင်းရင်းသားဘာသာပြဆရာဆရာမတွေပေါ်ထွက်လာဖို့အတွက်တင်တန်းကျောင်းတွေပို့ရမှာလေအလှငွေနဲ့သာရက်တည်နေရတယ်လို့သူကဆိုပါတယ်တိုင်းဒေသကြီးအစိုးရအဖွဲ့အဝင်လည်းဖြစ်တဲ့ရှမ်းတိုင်းရင်းသားရေးရာဝန်ကြီးလည်းဖြစ်တဲ့ဒေါ်နန်းမှုမွေးခင်ကတော့တိုင်းရင်းသားတွေလိုချင်တာဟုသမျှကိုမဖြည့်ဆည်းပေးနိုင်ခဲ့ပေမဲ့လေသူတို့အတွက်လိုအပ်တာတွေကိုလုပ်ပေးခဲ့တယ်လို့ပြောပါတယ်အရင်အစိုးရလက်ထက်နဲ့စာရင်တိုင်းရင်းသားစာပေတွေပို့တင်ကြပေးနိုင်ခဲ့တယ်လို့သူကပြောပါတယ်
အခုဟာကပတ်ချက်ကတော့ဘယ်လိုသွားနေလဲဆိုတော့လုံပြီးတော့မှတိုင်းရင်းသားအလုံးအတွက်ဆိုပြီးတော့မှဒီလိုပဲသွားလိုက်တယ်သွားလိုက်တဲ့အခါကျတော့အန်တီတို့ကတိုင်းလိုက်ရဝန်ကြီးဖြစ်ပြီမဲ့ဒီရဲ့အခုတိုင်းရင်းသားတွေရဲ့အတုံးစစ်ကိုကိုယ်ပိုင် management လုပ်ပိုင်ပြင်မရှိဘူး လုတ်ပန်ခွေးမရှိဘူးဆိုတာငါတို့ကဒီစာပေအတွက်ကိုငါတို့ဘယ်လောက်သုံးမယ်တဘောကဒီပွဲတော်အတွက်ကိုငါတို့ဘယ်လောက်သုံးမယ်ဆိုတဲ့စီမံခန့်ခွဲပိုင်ခွင့်မရှိဘူးဘတ်ဂျက်ကလည်းဘယ်လောက်ရမယ်ဆိုလို့ရှိရင်နမပြည့်အချက်သူ့ရဲ့ဟိုနာအသိပညာပြန့်ပွားရေးလုပ်ငန်းတွေဖြစ်အောင်လုပ်ခွင့်ရတယ်တဘောတရား capacity building တွေပေါ့ဒေတာမှာဟုတ်တယ်နော်နောက်တစ်ခုကကြတော့တို့တွေတို့ရဲ့ဒေတာမှာဒီဒေတာမှာဥမာပေါ်ဒါဆိုလို့ရှိရင်လူငယ်တင်နာကြောင်းတွေလုပ်မယ်တဘောကအခုဆိုလို့ရှိရင်အရန်လိုအပ်တယ်လေနော်ခုနကတက်ကတူရင်းဒီပါတီဆောက်ပေးတာခက်ကျွန်မတို့ကတော့ခုနပြောတဲ့ vocational education training တွေအများကြီးလိုအပ်တယ်အိန္ဒိယလေးမှာ
လူငယ်တွေအလုတ်ကံရရှိအောင်နည်းပညာနဲ့အသက်မွေးဝမ်းကြောင်းနဲ့ပတ်သက်လို့သင်တန်းတွေလိုအပ်နေတယ်လို့သူမကဖြည့်ဆွတ်ပြောကြပါတယ်။အဝေးတင်တက်နေတဲ့တတိယနှစ်ကျောင်းသားအသက်25နှစ်အရွယ်ကိုစေခမ်းမင်းကတော့ဘွဲ့ရပြီးရင်တော့သူ့အတွက်အလုတ်တစ်ခုရဖို့တောင်မတွေ့ရဘူးလို့ဆိုပါတယ်။လူလာတန်းကလည်းအထက်တန်းကိုရောက်ဖို့တခြားရွာတွေကိုခက်ခက်ခဲခဲသွားတက်ခဲ့ရပြီးဘွဲ့တစ်ခုရဖို့ကြိုးစားခဲ့ပေမဲ့ဘွဲ့ရပြီးရင်လည်းမီယိုးဖလာလောက်ကိုင်းနဲ့ရွှေမျိုးပဲလောက်ဆရာရှိတယ်လို့သူကဆိုပါတယ်။
အလုတ်ကန်ခွင့်လန်းကတော့တော်တော်ကိုနည်းတယ်လို့ပြောရမှာပဲ။အမှမလုတ်ကြမရှိတာကျွန်တော်တို့ကဟိုလင်းမျိုးကတော့ကျွန်တော်တောင်ရဟိုဘယ်လိုပြောမလဲလေလုတ်ပေါ့။လေအကန်ကျအဲ့ဒါတခုရှိမှာ။အဲ့ဒါလည်းကျွန်တော်စာရေးတောက်ရေးဖြည့်ရှင်းနိုင်ဖို့လောက်ပဲကျွန်တော်လုတ်ခဲ့ကြတယ်။အဲ့ဒီနဲ့အမှမကပြီးွားရေးအနေနဲ့ဆိုရင်ကျွန်တော်တို့ကျွန်တော် data ပဲလောက်ဆိုတော့အရှိတုတ်ကြရတယ်ဗျာ။အဲ့ဒီအရင်ကတော့လက်လုတ်လက်စာအဲ့လိုမျိုးဟိုလက်လုတ်စာဆိုလက်ချင်းတော့ပဲပေါ့လက်ချင်းလက်ဝိုင်းတော့ပဲလောက်ကြတယ်။ဒီနောက်ပိုင်းမှာဆိုတော့ကျွန်တော်လည်းဆယ်နှစ်လောက်ကကျွန်တော်နည်းနည်းကျွန်တော်ငါတော့တော့ဆိုတော့နည်းနည်းကိုလို့ကြည့်ကြလာကြတယ်ဘောရီကျော်ကြည့်ကြည့်ရကြတော့လို့စီသွားတယ်အမှန်တော့တော့ရလို့ပဲတော်တော်တော်ကုန်းနမြန်သွားတယ်ပေါ့ကုန်းနမြန်သွားဆိုတော့ဒီခုဒီနောက်ပိုင်းမှာကျွန်တော်ပါဖြစ်သွားတယ်ဆိုတော့ရှူရီကလည်းကုန်းတော့ဖြစ်သွားပြီကျွန်တော်အဲ့မော်ရီကလည်း၆ဘက်ကအကုန်လုံးအဲ့လိုဖြစ်သွားတာကြောင့်ကျွန်တော်ပိုင်းဒေတာခံနေတော့ကတော်တော်အလောက်ကန်ခွင့်လန်းကဘာမှမရှိတဲ့လောက်ဖြစ်သွားတယ်ကျွန်တော်ဒီဘောကြီးအနေနဲ့ဆိုတော့တော်တော်ကြက်တဲလာရရပေါ့။အခြားလုပ်ရလဲကျွန်တော်ကမရှိဘူးဆိုတော့ဒေတာရနေတာလည်းပညာရရလည်းအလောက်ဒီမြင်ပါရဲ့အနေဒါမှမရှိဘူးဆိုတော့ကျွန်တော်ကဘာလုပ်ရမလဲဆိုတာမသိဘူးပြောသွား။ဒေတာကျစူးစူးကြီးတော့ကြံရသေးတယ်အဲ့မော်ကြီးစီသွားတော့ဘာဖြစ်လဲမူးလေးစီဝိုင်းဒါပေါ်သွားရတာ
။စကိုင်းတိုင်းအတွင်းကတိုင်းရင်းသားအများစုကသင်ရဇာတာထွက်တဲ့ဒေတာမှာနေထိုင်ပြီးလူငယ်တွေကိုပညာဆုံးခန့်တိုင်အောင်မတင်ပေးပဲရွှေရှာတာနဲ့မော်လုတ်ကွက်တွေမှာဝင်ခိုင်းပြီးဝမ်းရည်ဖြည့်ရှင်းကြတာပါ။ဒီသင်ရဇာတာတွေကြောင့်ပဲလူငယ်တွေအများစုပညာလဲဆုံးခန့်မတိုင်းအလုတ်ကိုင်းလဲမရှိနဲ့တချို့လမ်းမရောက်ကုန်တာကြောင့်စိတ်မကောင်းဖြစ်ရတယ်လို့ဦးဆိုင်ချင်းညွန်းကဆိုပါတယ်
။တိုင်းရင်းသားအခွင့်အရေးတွေဆိုတာကဤသူတွေပဲလေ။ဤသူနဲ့အတူတူတခါလဲတရန်တစားပဲဘောနော်သမပြင်းတော့ဒါဘာမှပြောစရာအကြောင်းမရှိပါဘူးနော်ခုနကလိုအတိကတော့လူငယ်တွေပေါ့အရွယ်ရောက်တဲ့လူငယ်လေးတွေကအလုတ်ကန်ခွင့်လိုက်ရဖို့ရည်ကြီးတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးနပ်မယ်လို့ဒုအတန်းဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကိစက်မှသတင်းတောက်အီအီမွန်၊ဇာနီနဲ့ဂျရက်ကြောင်နေတို့ဖြစ်ပါတယ်။အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒုအတန်းတန်းလှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုအတန်းရဲ့ Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးတော်တာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirundero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ Frontier မြန်မာသတင်းမီဒီယာကနေတင်ဆက်ပေးနေတဲ့ဒီအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့တရားရည်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ30ရက်စနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော်ဝါရှင်တန်ကနေတိုင်းရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးသွားမယ်အစီအစဉ်တွေကိုတော့ line number 25 32 58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့စနေညတိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုင်းရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီအစီအစဉ်ထုတ်လို့ရေမှုမတ်စုမော်နဲ့အတူကိုအောင်လွင်ဦးကဆွေးနွေးမေးမြန်းပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာခင်ဗျာဒီနေ့တိုင်းရိုက်လေလိုင်းစီစဉ်မှာတော့ ICJ အမှုကနေမြန်မာနိုင်ငံရေးကိုဘာတွေရိုက်ခတ်လာနိုင်တယ်လဲဆိုတာဆွေးနွေးမှာပါဒီလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုလည်းသွားဖို့စီစဉ်ထားပြီးတက်မလို့ကလည်းအစိုးရရဲ့ဥဆောင်မှုမှာပူးပေါင်းဆောင်ရွက်မယ်ဆိုပြီးပြောထားပါတယ်မြန်မာနိုင်ငံပေါ် ICJ ICC တို့လိုဒီနိုင်ငံတကာဥပဒေရေးအဖွဲ့အစည်းတွေရဲ့ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်ကြားမှာပူးပေါင်းဆောင်ရွက်မှုတွေအကောင်လာနိုင်သလားပြန်လည်တင်းမြဲရေးပြည်တွင်းညီညာရေးစတဲ့ဒီပြည်တွင်းနိုင်ငံရေးအပေါ်မှာအကောင်အဆိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်တိုင်ဆွေးနွေးဖို့အတွက်မြမရေးအခက်ခက်ပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်သူကတော့မြမမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြမကဥအောင်သူငိမ့်ပါနောက်သူကတော့ဒင်းစာဆရာ2ဖြစ်ပါတယ် The Voice Channel Editor ဦးစီရသူပါဆိုတော့ပင်တိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးစလုံးနဲ့ကျွန်တော်တို့လေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့သူတွေရဲ့တုံ့တက်ချက်တချို့ကိုအရင်ကြားချင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့အရင်တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောချဆိုရတဲ့နေရာမှာဒီမြန်မာနိုင်ငံမှာဟိုအုပ်ချုပ်မှုပိုင်းမှာနှစ်ခုဖြစ်နေတယ်အစိုးရနဲ့စစ်တပ်ဆိုပြီးတော့အုပ်ချုပ်ပိုင်းမှာနှစ်ပိုင်းကွဲနေတယ်အစိုးရနှစ်ရက်လောက်ဖြစ်နေတယ်ဆိုပြီးမကြာခဏဝေဖန်လေးရှိပါတယ်ဒါပေမဲ့အခုဒီ ICJ အမှုပေါ်လာတဲ့အခါမှာဒီ ICJ တရားရုံးမှာအမှုရင်ဆိုင်ဖို့ဒီအထူးဖွဲ့ဖွဲ့လိုက်တဲ့နေရာမှာတော့မှတက်မလို့အရာရှိတချို့ဟာပါလာတာမျိုးတွေရှိပါတယ်ဆိုတော့ဒီလိုပိုပါလာခြင်းအပြင်ဒါပူပေါင်းဆောင်ရွက်လာတဲ့လက္ခဏာလိုများပြောနိုင်မလားအရင်ဆုံးကိုအောင်သူငယ်အရင်ဆွေးနွေးပေးပါလားခင်ဗျာဟိုဒီကိစ္စဒီတက်မလို့ဟာဒီအစိုးရရဲ့နောက်မှာပါလာမယ်ဆိုတော့ဒါအစိုးရရဲ့အကောင့်လိုများကျွန်တော်တို့ပြောသုံးသပ်နိုင်မလားကိုအောင်သူငယ်ဟုတ်
ကျွန်တော်မြင်တာတော့အခုရရှိပြဿနာကဒီနိုင်ငံတစ်ခုလုံးအတွက်တကယ်ကိုဟိုကြီးမားတဲ့အကျက်တည်းလို့လည်းပြောလို့ရပါတယ်။ဆိုတော့ဒီလိုထားမှာတော့တစ်ဖက်ကလည်းဟိုဝိုင်းဝန်းဖြည့်ရှင်းမှုဟိုပြဿနာရှိရဲ။ဆိုတော့နောက်တစ်ခုကကျတော့အခုလိုမဖြည့်ရှင်းမဲ့နဲ့လည်းဒီပြဿနာထားလိုက်လို့မရဘူးပေါ့နော်။ဆိုတော့ကျွန်တော်တို့2016ခုနှစ်တည်းကဖြစ်လာတဲ့ဒီအခုဒီလိုဟင်းရပြဿနာပေါ့ဗျာ။ဆိုတော့ဒါကအခု2019ရောက်လာတဲ့အခါတဖြည်းဖြည်းနဲ့နိုင်ငံတကာဖိအားတွေကမရက်သွားတဲ့ပြင်ပို့ပြီးတော့ဟိုကြီးလာတဲ့နေသားရှိရဲ။ဆိုဒီနေ့ကမှတော့ကျွန်တော်မြင်တယ်ဗာပဲဒီဖြစ်ဟိုဟိုရေဆိုင်ချင်းရတော့မယ်ဆိုရဲနေသားမျိုးဖြစ်လာတယ်ဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုနောက်တစ်ချို့ကလည်းဗာတွတ်တာတွေရှိလဲဆိုတော့ဒီ ICJ မှာဒီအစိုးရဥဆောင်ဖြစ်ရှင်းညင်းရဖြစ်ပေါ်လေဒီနိုင်ငံတကာအသံဝိုင်းမှာစစ်တပ်ပေါ်ဆွဆွဲနေတာတွေကိုဒီအရသာစုရဘက်ကမမမမရက်ပြီးအကာအကွယ်ပေးတယ်ဆိုတာမျိုးဟိုတပ်ဖက်ကဟိုလက်ခံလာတဲ့အာမျိုးတွေဖြစ်လာမယ်ဆိုရင်အပြန်အလှန်အနေနဲ့ပေါ့လေအစိုးရကိုဟိုတချို့ဘက်နေမှာလိုက်ရောမလားဆိုပြီးတော့ဟိုအကောင်းမြင်မျှော်လင့်ချက်တွေလည်းရှိပါတယ်ဒီလိုမျိုးဟိုဖြစ်လာနိုင်ကြရည်ရှိသလားကိုအောင်သူငယ်
ကျွန်တော်မြင်တာကဟိုကျွန်တော်တို့နိုင်ငံမှာဒီအခုဒီမိုကရေစီရဲ့ screen ဆိုရင်ကြောင်းနေတဲ့သွားနေတယ်ဆိုတော့နောက်တစ်ခုကကျတော့ရှေ့ကအရပ်ဆက်ဆိုင်ရေးပေါ့ကျွန်တော်ဒါကလည်းကျွန်တော်ထင်တယ်အရေးကြီးတဲ့ပြဿနာတစ်ခုလို့ထင်ပါတယ်ဆိုတော့ဒါကတော့ဒီပိုင်းပါဆိုတော့ဒါပေမဲ့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ဒီနိုင်ငံကပြဿနာကိုဘယ်လိုရှင်းမလဲပေါ့နော်။ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီနိုင်ငံကပြဿနာကဖြစ်နေနေလို့ကျွန်တော်တို့တိုင်းပြည်တွေမှာပြည်ရောင်ကြောင်းလေးဒီဒီမိုကရေစီရဲ့လူ့ခွင့်ရေးကိစ္စတွေဟာပြတ်သွားလို့မရှိဘူး။ဒါကိုဘယ်လိုပြည်ရောင်ကြောင်းလေးတွေဆက်ပြီးတော့ပြောလို့မလဲပေါ့။ဆိုတော့ဒါကလည်းဒီပိုင်းမှာဆိုတော့ကျွန်တော်ထင်တယ်နှစ်ခုလုံးကိုတကယ်နဲ့လုံးဝမလို့ရောဖြစ်မှာလားခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးစီရဲ့သူရဲ့သဘောထားခင်ဗျာအခုကျွန်တော်တို့ဒီအစိုးရဒီ ICJ မှာဥဆောင်ပြီးတော့ဖြစ်ရှင်းမဲ့ကိစ္စနဲ့ပတ်သက်လို့ဒီတက်မလို့ဘက်ကပူးပေါင်းပါဝင်လာတဲ့ကိစ္စတွေကဒါဟိုပူးပေါင်းဆောင်လာတဲ့ဒါလက္ခဏာကောင်းတစ်ခုလို့ကျွန်တော်တို့အဓိပ္ပာယ်ကောက်နိုင်မလားခင်ဗျာ
။အဲဒီတော့ပူးပေါင်းဆောင်ရဲ့ပို့ platform ပေါ့ဗျာဒါစင်တစ်ခုထက်ရသွားတဲ့ဟာပေါ့။အဲဒီအရင်ကျွန်တော်တို့ဒီ အဲ့ဒီအနာမရခင်တော့ကြတော့ဒီတက်နဲ့ NLD နဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုတာ platform မရှိဘူးပေါ့လေဟိုတောင်ရက်စရာနေရာမရှိတယ်လို့ဖြစ်တာပေါ့အခုကျတော့ဒါ NLD ကအနာရတယ်ပြီးတော့ရှေကန်ဥပဒေရလည်းတက်က3ရောက်ထည့်လို့ရတာတော့25ရောက်ရင်တော့ထည့်ထားလို့ရှိတဲ့အခါကျတော့ဒါကမဖြစ်မနေပူးပေါင်းဆောင်ရွက်လာရတဲ့တဘောပေါ့နော်အဲ့တော့တွဲပြီးလှုပ်လာရတဲ့အတွက်တယောက်အဖြစ်တယောက်ပုံမြင်လာမျိုးရှိနိုင်တယ်လို့မျိုးလှုပ်လာတဲ့အခါကျတော့ဒါဒီမန်ချက်တူတူသွားတဲ့အခါကျတော့အဘယ်အားလေးရောကောင်းတာလေးရရှိပါလားဆိုပြီးတယောက်နဲ့တယောက်နားလေလာနိုင်တဲ့ဒါ trust ပေါ့လေအဲယုံကြည်မှုကိုရလာနိုင်တဲ့ဟာလည်းရှိပါတယ်ဆိုတော့ ICJ ကိစ္စကတော့ကျွန်တော်မြင်ရတော့ဆိုရလက်ရှိဆိုရပေါ့လေဘယ်ဆိုရပဲဖြစ်ဖြစ်ဟိုရင်တက်မလို့ဆိုရဖြစ်ရင်လည်းတက်မလို့ဆိုရတော့ရှင်းရမှာပဲအဲရတားဆိုရဖြစ်လာတော့လည်းရတားဆိုရကသူ့လက်ထဲမှာဖြစ်နေတာပေါ့နော်သူတို့ချုပ်နေတဲ့မနိုင်ငံတွေမှာဖြစ်နေတာဖြစ်တဲ့အတွက်သူကတော့ရှင်းရမှာပဲပေါ့နော်မရှင်းမဲ့နဲ့ရှောင်ပြန်ရင်လည်းဒါမရှောင်နဲ့ဆိုပြီးတော့ဒါနောက်ထပ်အဖြစ်တစ်ခုကရှိမယ်ဆိုတော့ဟိုရှောင်းနာနဲ့ရှင်းနာနဲ့ဘယ်ကောင်းမလဲလို့ယူဆတဲ့အခါကျတော့လက်ရှိဆိုရတော့ဒါတဲ့ရှင်းနာကောင်းမယ်လို့ယူဆလိုက်ပုံရတယ်။တဲ့ရှင်းမယ်ဆိုတဲ့အခါကျတော့သူ့ရဲ့ဥဆောင်မှုနောက်မှာတက်ကလည်းပါလာတဲ့အခါကျတော့ဘာပြောရတာ civilian leadership ကိုဥဆောင်မှုနောက်ကိုလိုက်ရတဲ့သဘောပေါ့နော်။ဟိုဘယ်လောက်ထိပူပေါင်းဆောင်ရနိုင်မလဲဆိုတာပဲလက်တွေ့လုပ်ကြည့်တဲ့အခါကျရင်ပို့ပြီးတော့မြင်လာမှာပေါ့။ဟုတ်ကဲ့
။ Okay ဟိုနောက်ဆက်တွဲအနေနဲ့ပေါ့လေတချို့ကဟိုမျောလင့်နေတာကတော့ဒီကိစ္စမှာတကယ်ကြတက်ကလုတ်တဲ့ကိစ္စကိုရသစုကဒါခေါင်းခံပြီးရှင်းရတယ်ဆိုတော့အမြင်နေရှိပါတယ်ဒါပေမဲ့ကျုပ်ကဟိုတုံးတက်တာကြတော့ဒီလိုဖြစ်ချင်းချင်းအပြင်ဒီဟိုရသစုကမမမတ်ရက်ပြည့်တဲ့အတွက်တက်ကအပြန်အလှန်နေနဲ့အစိုးရကိုလည်းနောက်ပိုင်းမှာတချို့အပိုင်းတွေမှာလိုက်ရောမလားဆိုတော့ဟိုအကောင်းမြင်မျှော်လင့်ချက်မျိုးတွေရှိပါတယ်ဒီလိုမျိုးတွေရောဖြစ်လာနိုင်တဲ့အလားအလာမျိုးတွေမြင်မိလား
အဲခေါင်းခံပြီးရှင်းပါလားခေါင်းခံပြီးရှောင်ပါလားပေါ့နော်ရှောင်တဲ့အခါကျတော့လည်းခေါင်းခံပြီးရှောင်တဲ့သဘောတော့ဖြစ်သွားမှာဆိုတော့အခုကတော့ခေါင်းခံပြီးရှင်းတဲ့ဟာပါအဲ့တော့ဟိုတက်နဲ့ပေါ်နဲ့အစိုးရနဲ့ပေါ့လေအပေးယူတွေပါလေပုံများလာမလားပေါ့နော်အဲ့ဒါကတော့ကျွန်တော်မြင်တော့ဥမာထားတော့ NLD ကနောက်ရွေးကောက်ဝင်နိုင်တဲ့လူမျိုးသူ့ကိုယ်သူထင်နေဆိုရင်တော့ဒါဥဆောင်ပြီးတော့ကျွန်တော်ရှင်းလိမ့်မယ်နောက်ပြီးတဲ့အခါကျအပေးယူတွေလည်းပို့ပြီးတော့ခုနလိုမျိုးပေါ့တယောက်နဲ့တယောက်နားလည်ပြီးတော့ဘေးယူတွေလည်းပို့ပြီးတော့ရလာနိုင်တယ်ပေါ့နော်တကယ်လို့နောက်ရွေးကောက်ပွဲမှာမနိုင်ဘူးထင်ရင်တော့သူ့အနေနဲ့တော့ပူပေါင်းဆောင်ရွက်ဖို့ NLD နေနဲ့ကတော့ပူပေါင်းဆောင်ရွက်ဖို့အတွက်မက်လုံးပေါ့လေဒါနဲသွားမှာပေါ့ဒါပေမဲ့ तू ကနောက်တစ်ကြော့ကထပ်နိုင်မယ်ဆိုရင်တော့ခုနဒီပြဿနာကြီးကနောက်တစ်ကြော့မှလည်းကျွန်တော်တို့ရှိနေမှာဖြစ်တဲ့အတွက် तू ကတော့အခုကတော့ရှင်းရမှာပဲရှင်းတဲ့ပြောကြောင့်မို့လို့ तू ကဥဆောင်မှုယူထားတဲ့အခါကျတော့တွဲလို့ရင်လို့ရင်တဲ့အခါကျတော့ဒါတလီရဲစီတကြီးသေးသေးတဘောမျိုးပို့ပြီးတော့ဖြစ်လာတယ်ဆိုရင်တော့ဒါနိုင်ငံရေးကဟို NLD ပါတီအတွက်တည်းမဟုတ်ဘူးတက်အတွက်တည်းမဟုတ်ဘူးပေါ့လေဒီမှာတနိုင်ငံလုံးအတွက်တော့အကျိုးတော့ကျွန်တော်တို့ရလာနိုင်တယ်ပေါ့ဒါပေမဲ့ခုကတော့လက်တွေ့ဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့ဒီဇင်ဘာ10ရက်လာကျွန်တော်တို့အဲ့ဒါမျိုးစတော့ကြည့်ရမှာပေါ့လေအဲ့ဒီလိုကြည့်ပြီးတော့အခါကြတော့မှာပဲဒီခါလေးကျတော့လေအဲအဲ့လိုမျိုးတက်နာကြီးတစ်ခုပေါ်လာတဲ့ချိန်ကျရင်နည်းနည်းလေးပြားရီပုံများလာတဲ့ချိန်ကျရင်လောကကိုင်းရတာတွေလည်းခက်လာလည်းရှိတတ်တယ်ပေါ့နော်ဒါပေမဲ့ခုကတော့အကောင့်ဘက်ကိုကွာနေတယ်လို့လောလောဆယ်နေထားရမြင်ရတယ်ပေါ့တကယ်ဖြစ်မဖြစ်ကတော့ကျွန်တော်ကြည့်မှာပဲတကယ်လက်တွေ့လုပ်တဲ့အချိန်ကြတော့မှာပဲသိမယ်ပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့လူတွေရောစာရီပေးပို့ထားတာတွေလည်းတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်တို့ဒီဆိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့လူတွေကိုလှည့်ပေးခြင်းပါတယ်ဟိုဆွေးနွေးဖို့စိတ်ဝင်စားဟိုဆက်သွယ်လာတဲ့လူတွေကိုလည်းအထူးကျေးဇူးတင်ပါတယ်တခုပဲမြေတားရခင်ညာတော့ဒီအားလုံးဆွေးနွေးကွင်ရဖို့အတွက်ကိုအော်လုံရင်တူရှင်ဆွေးနွေးပြဖို့မြစ်တာရက်ခန့်ညင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့ကိုခမောင်ထွေးဖြစ်ပါတယ်ဩစတြေးလျပါကိုခမောင်ထွေးရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
အာဟုတ်ကဲ့ပါမင်္ဂလာပါဗျာ
ဟုတ်ကဲ့ကိုခမောင်ထွေးပြောလို့ရပါတယ်ဟုတ်ကဲ့
အာဟုတ်ကဲ့ပါအခုကဟိုကျွန်တော်တို့အခုဒီညဆွေးနွေးမယ့်အကြောင်းအရာတော့ဗျာကျွန်တော်အနေနဲ့ကတော့ဒီတက်နဲ့ပူပေါင်းဆောင်ရွက်မှုအားကောင်းလာမလားဆိုတဲ့အပေါ်မှာတော့ကျွန်တော်ကတော့အားကောင်းမလာဘူးလို့ပဲမြင်နေမိပါတယ်။အခုလိုလဲဆိုတော့ဒီတော်ဆန်းစုကြည်နေနဲ့အမျိုးမျိုးအပြည့်အစုံတွေလုပ်ခဲ့တယ်။ထို့အတွက်ကြောင့်လည်းတက်ကနေပြီးတော့အချိုးအရာတွေမှာကျွန်တော်တို့ပြန်လဲပူပေါင်းပြီးတော့ဟိုတင်းတင်းနာတွေပြင်နိုင်မဲ့အနေအထားမျိုးကြလို့ရှိရင်ဆွဲခေါ်တဲ့အခါကြလို့ရှိရင်တော့တက်ကတော့ဟိုတို့အနေနဲ့မလိုက်ရောတဲ့အရာတွေကအများကြီးရှိခဲ့ပါတယ်။ကျွန်တော်တခုစိုးရိမ်မိတာကနောက်ဆုံးအနေနဲ့တော့ဆန်းစုကြည်သွားတာကတော့ကောင်းတဲ့အနေထားမှာရှိပါတယ်။တမတော်ကတော့ထောင်ပြစ်ဆောင်တဘောမျိုးနဲ့ဆက်ဆံသွားမှာကိုလည်းကျွန်တော်ကတော့စိုးရိမ်မိပါတယ
်။ဟုတ်ကဲ့ကိုခမောင်ထွေးဆွေးနေတာကျေးဇူးပါ။နောက်တူကတော့ကျွန်တော်အမေရိကန်ပြည်ထောင်စုပါကိုမြင့်လွင်ဖြစ်ပါတယ်။ကိုမြင့်လွင်တို့ပေါ်လာလဲဆွေးနေလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာမင်္ဂလာပါခင်ဗျာအလုံးပဲနော်ဒီကျွန်တော်ဆွေးနေခြင်းတဲ့အချက်တက်ကတော့ဒီကျွန်တော်တို့တမတော်ဘက်ကတော့ဒီပူပေါင်းတယ်ဆိုတာတော့ကျွန်တော်တုံးကဟိုအယုံကြည်မရှိဘူးဗျာသူတို့ကလိုချက်ရပူပေါင်းတယ်လို့ပဲကျွန်တော်အဲ့လိုပဲမြင်တယ်ပြီးတော့ဒေါင်ဆန်းစစ်ချက်အနေနဲ့ ICJ တို့တော့ ICC တို့လိုနေရာနေတရားခွင့်ပေါ့နော်ရာဇဝင်မှုတို့တရားစီရင်တဲ့တရားရုံးမျိုးမျိုးပေါ့နော်မတော်တင်ပါဘူးလို့ကျွန်တော်တုံးသက်ပါတယ် ပြီးတော့ဗာလေဆိုလို့ရှိရင်အလဲတကယ်တမ်းပြောရမယ်ဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်နဲ့ကမ္ဘာကောင်းဆောင်ဒီစုံလင်တက်ရောက်တဲ့ကုလသမဂ္ဂအတူတူညီတာခံနေရာမျိုးပဲသွားတင်တယ်လို့ပဲကျွန်တော်ခုနေတုံးတက်တာပေါ့ဗျာနော်တရားဟိုတရားလို့တရားခံတွေသွားတဲ့ဒီတရားရုံးမျိုးတွေမဟုတ်သူမသွားသေးဘူးလို့ကျွန်တော်အဲ့လိုပဲကျွန်တော်မြင်တယ်နောက်တစ်ခုကနိုင်ငံတကာအပြင်လဲဒေါ်စုကကမ္ဘာလဲ တွေ့ကျွန်တော်လည်းတွေ့မိပါလေဗျာနော်အဲ့ဒီတော့ဒေါ်စုမှာရှိနေရဲ့ငင်းငင်းရေးစုတဲ့ဟိုခုနေပေါ့နော်သူကအရန်ကိုဂုံတက်စရာတခုရှိရပေါ့ဗျာနော်အဲ့ဒီတော့ဒီလိုဟိုငင်းငင်းရေးစုစုရှင်တယောက်အနေနဲ့ ICG လိုနေရာမျိုးနဲ့မဆက်ဘူးလို့ကျွန်တော်အဲ့လိုတွေ့မိရယ်နော်ပြီးတော့ဟိုတစ်ဖက်ကပေါ်တော့ပြည်တွင်းမှာရှိနေတဲ့စက်ညင်ဘက်ပါတီပေါ့ဗျာနော် NLD နဲ့စက်ညင်ဘက်ပါတီနော်ဒေါ်စုနဲ့စက်ညင်ဘက်ပါတီတွေကနိုင်ငံရေးဒေါ်စုကဒါအမြဲတုံ့နေတာတို့နော်2020ရွေးကောက်ပွဲအတွက်မဲဆွယ်တဲ့သဘောမျိုးလုပ်နေရဲဆိုတဲ့ဟာမျိုးတွေလည်းဟိုမြင်သွားမှာကိုလည်းကျွန်တော်အဲ့လိုကျွန်တော်သိမိရောပေါ့ဗျာနော်နောက်ဆုံးပြောရမယ်ဆိုလို့ရှိရင်နောက်ဆုံးမှာတော့ဟိုဟိုဘယ်လိုပြောမလဲဆိုတော့ဒီမအနေနဲ့ပေါ့ဗျာ ICG ကိုတွားပြီးတော့အနိုင်ရလာရင်တော့မှနော်ကမ္ဘာသမိုင်းမှာအမဲဆက်တကူတော့ဟိုတင်သွားနိုင်တဲ့အတွက်ကျွန်တော်ကတော့ဒီမှာအကြောင်းတစ်မျိုးမျိုးနဲ့ပေါ့နော် ICG ကိုဟိုတွားမဲ့ခရီးစဉ်ကိုသူပြတ်သိမ်းလိုက်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိပါတယ်နော်နောက်ဆုံးအနေနဲ့ဗျာ AA နဲ့ပက်တရတကူတော့ပြောချင်တာကတော့ AA မှာဒီ2019ခုနှစ်ပေါ့နော်အငုဒါကဒီဖြစ်ချက်ကရဲ့ရခိုင်ပြည်ပခန့်မှာဒီ AA မှာပေါ့နော်အများကြီးသူ့မှာအထောက်ထားတွေရှိရဲ့နော်အဲ့ဒီအထောက်ထားကဒီသူကသက်ဆိုင်ရာပေါ့နော်သက်ဆိုင်ရာဒီ ICG တို့ဟို ICG တို့အပေါ်ပြီးတော့ ICC ဘက်ကိုတွားမဲ့သက်ဆိုင်ရာဒီအဖွဲ့အစည်းတွေကိုသူဒီသူ့မှာရှိတဲ့အထောက်အထားတွေကိုသူပြန်လဲပို့ပေးမလားလွှဲပြောင်းပေးမလားဆိုတော့တန်တရားဖြစ်မိတာပေါ့ဗျာနော
်တကယ်တ
ော့သူ့မှာတော့အများကြီးရှိတယ်ပေါ့ဗျာနော
်ဟုတ်ကဲ့ကိုမြင့်လွန်ဆင်းနေတာကျေးဇူးပ
ါကျေးဇူးတင်ပါတယ်ကျေးဇူးတင်
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တူကတော့မြန်မာပြည်ကဒါကိုအလီပါဒါကိုအလီသဘောထားလဲဆင်းနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တို့ကအစီအစဉ်ဆွဲဆိုထားတဲ့ပတ်သက်ပြီးတော့ဒေါ်စန်းစီကတော့အကူအညီလို့ပြောနေတာအဓိကတော့တမန်သူ့ဘက်ကညှောင်းလှဲ့လာတယ်လို့ခင်လို့ပြောတော့အကူအညီတယ်လို့ပဲကျွန်တော်ကခင်တယ်။နောက်တစ်ခုကတမန်အနေနဲ့တိုင်းမြင်တာကိုကြည့်မယ်။ဒေါ်စန်းစီရဲ့စေတနာကိုနားလည်နေဆိုရင်တော့ပြည်တွင်းငင်းငင်းကြီးကအစအလုံးအစီအစဉ်သွားလိမ့်မယ်လို့ကျွန်တော်ခင်ပါတယ်ဗျ။ဟုတ်ကဲ့ဆို။
โอเคซวยนี่ล่ะเจซุบานาวตูก็တော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲซวยနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အမေသူနေလဲ NLD ကတော့တိုင်းသားတွေနဲ့အားလုံးပဲညီလို့သာရမယ်တပ်ပတော်နေရတော့သူပါလာမလားပါလာမလားဆိုဆွဲဆွဲပြီးတော့ခေါ်နေတာပဲလေအခုကတော့ဒီလောချက်ရှိလို့ဟာအမေသူကိုကတ်ရတဲ့သဘောမျိုးပဲပေါ့ဟိုကြည့်လေသူတို့လောက်ထားတဲ့ကိစ္စတွေကအများကြီးပဲလေအဲ့တော့ကိုခုဟုတ်ကဲ့လောက်ပါပဲကို
ဟုတ်ကဲ့ကို
နေလဲမကောင်းလို့ဒီနေ
့ဟုတ်ကဲ့ကိုတမ်းမကျေးဇူးပါဆိုတော့ကျွန်တော်ဒီပင်နေဆွေးနွေးမဲ့ပုံကိုတို့ပြန်ပြီးဆွေးနွေးစေချင်တာတခုကတော့စစောကဒီတော်တော်များများတော့ဘာလို့ပဲထောက်ပြသွားလဲဆိုတော့ဒီတက်မတော်အနေနဲ့ပူပေါင်းပါဝင်လာတယ်ဆိုတာဟိုရေတို့သဘောလောက်ပဲဖြစ်နိုင်တယ်လက်ရှိအချက်တည်းကိုသူကကြော်ချင်လို့ဟိုအရသာစုကနေလာပြီးပူပေါင်းနာမျိုးဆိုတဲ့တန်တရားအမြင်တွေအများစုကိုတွေ့ရတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဘလို့ပဲဖြစ်ဖြစ်ပေါ်လေလက်ရှိအချက်တည်းလက်ရှိအခြေအနေပေါ်ကနေဟိုတက်မတော်အနေနဲ့ဒီအစိုးရကိုပို့ပြီးတော့ဟိုထောက်ခံမှုအားပေးမှုတွေများလာအောင်ပူပေါင်းဆောင်ရွက်မှုတွေပိုတိုးလာအောင်လုပ်နိုင်မဲ့အခွင့်အရေးတရဖြစ်နေတော့ဒီအစိုးရအနေနဲ့ဖန်တီးလို့မရနိုင်ဘူးလားကိုအောင်သူငယ
်ဒီလိုပြကျွန်တော်ကတော့ဟိုဒီတက်ပနာကိုနှစ်ပိုင်းမြင်တယ်ပေါ့နော်ဆိုတော့ကျွန်တော်မြင်တာကအခုလက်ရှိနိုင်ငံတကာရဲ့ဒီစံတမန်ရေးဖြစ်အားတွေကဆက်ပြီးတော့ဟိုများလာမဲ့သဘောမျိုးရှိတယ်အခုလက်ရှိမှာလည်းဒီဂျင်းနိုဆိုက်ကိစ္စနဲ့အကြောင်းပြုပြီးတော့ကျွန်တော်တို့တရားစွဲလာတာတွေတရားရင်ဆိုင်ရတာတွေကဒီသုံးလေးနေရာလောက်ရှိတဲ့အနေအထားတွေဖြစ်လာတယ်။ဆိုတော့နောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံထဲမှာပဲအမှန်တိုင်းကျောင်းရေဒီလိုခွဲခြားဆက်ဆံမှုတွေရောမရှိဘူးလားဆိုရင်ကျွန်တော်တို့ရှိရလို့ဟိုကျွန်တော်တို့လက်ခံရမယ်လို့ခြင်းလေ။ဆိုတော့အဲ့တော့တစ်ဖက်မှာကျွန်တော်တို့စံတမန်ကြီးရဖြစ်ခင်စီရင်မှုတွေလုပ်နေတယ်။ဆိုတော့ဒါမဲ့ပြည်တွင်းမှာလည်းတစ်ချိန်ထဲမှာကျွန်တော်တို့ရဲ့လူခွင့်ရေးတို့တရားဥပဒေစိုးမိုးရေးတို့ဆိုတော့ဒီကိစ္စတွေကိုပြည်ပြင်ကြောင်းလဲရေးအရှင်နဲ့တွန်းပြီးတော့လုပ်ဖို့လိုလိမ့်မယ်လို့ခြင်းလေ။ဒီနိုင်ငံကဖြစ်အောင်ကျွန်တော်တို့ကခုရင်ကြောင်းလေးရည်ရဖို့မဟုတ်ဘူးပို့ပြီးတော့အချိန်နဲ့လောက်ရမှာပါဆိုတော့အဲ့လိုလုပ်တဲ့အခါမှာတစ်ခါကခုနတက်မတော်ဘက်ကဟိုခေါင်းဆောင်တွေပေါ့နော်နောက်တစ်ခါကျတော့ဒီအစိုးရဘက်ကလုပ်ချင်တဲ့အစီအစဉ်တွေမှာပါလာပါမလားပေါ့ဆိုတော့ဒါကတော့ကျွန်တော်ဟိုရှင်းရည်နေခင်ဗျ
โอเคเจซูบาสรุปเสียอุเสยตัวครับเนี่ยอะคือละชิฉีนี่ปอมาตําหนอว่าที่อยัตตาอซูอ่ะเนี่ยปูပြီးတော့ปูပြီးတော့ปูบ้องลาနိုင်အောင်လောက်လာနိုင်မဲ့အခွင့်အလမ်းတည့်ရအဖြစ်နေရောဖန်တီးနိုင်လို့ရနိုင်တဲ့အလားလာမျိုးရှိလား
ဟိုဟိုခုနလိုမျိုးပေါ့လေဒီပူပေါင်းဆောင်ရွက်မှုဆိုတာကတော့ဟိုဒီအခု ICJ မဟုတ်တဲ့ကိစ္စတွေမှာပူပေါင်းဆောင်ရွက်မှုအဲတိုးလာနိုင်အောင်လုပ်လို့ရလားဆိုတဲ့ဟာမျိုးပေါ့ဆိုတော့သာပါတော့အခြေခံဥပဒေပြင်တာတို့ဘာလို့ပေါ့လေတခြားခု NLD နဲ့ဒီတက်နေကြားထဲမှာဒီပြောရအောင်မလဲဟိုညှိလို့မရတဲ့ဟာမျိုးရှေ့မတွန်းနောက်မဆုတ်ဖြစ်နေတဲ့ဟာမျိုးတွေကိုပြောတာလို့ထင်ပါတယ်ဆိုတော့အဲ့အရာတွေကိုရမလားမရမလားကတပိုင်းပေါ့နော်နောက်တစ်ခုကတော့ဘာလဲဆိုတော့လောလောဆယ်ကတော့ခုနကဒီလက်ရှိအစိုးရပဲလေဒါ NLD ပါတီကပြင်မြောက်ထားတဲ့အစိုးရအနေနဲ့ကြတော့သူကတော့ဟိုရှင်းကိုသူကရှင်းမရမယ်သဘောဖြစ်နေမရှင်းရင်လည်းသူကဟိုလုံးဝဟိုရင်တမလို့ဆိုရတော့ဘာလို့ခက်ကလို့မျိုးလုံးဝဟိုပိတ်ပြီးနေတာမျိုးပေါ့လေအဲ့ဒါကြတော့လေခုခေတ်နဲ့ကြတော့မလျော်ညီပြန်ဘူးဆိုတော့သူကဟိုတက်မတော်ရဲ့တခြားနေရာကဏ္ဍတွေမှာဟိုပူပေါင်းဆောင်ရွက်မှုကိုရတာမရတာအသာထားလောလောဆယ်ကတော့သူကလက်ရှိအစိုးရအနေနဲ့ကတော့သူကဝင်ပြီးတော့ရှင်းလိုက်ရတဲ့သဘောပေါ့နော်ညာတစ်ခုပေါ့နောက်တစ်ခုကတော့ခုနလိုမျိုးဟိုတခြားကဏ္ဍတွေမှာပေးယူရရလာနိုင်မလားပေါ့နော်ဒါကတော့ကျွန်တော်အမြင်ကတော့တခြားကဏ္ဍတွေမှာခုနလိုမျိုးအမြင်နဲ့လည်းဆိုင်တယ်ပေါ့ဥပထားကငြိမ်းချမ်းရေးလိုကိစ္စမျိုးကကြတော့ NLD နဲ့ဒီဘက်မှာဆက်ဆံရေးအင်ဂျီယိုနဲ့တက်ကနောက်ဆုတ်ပေးမလားပေါ့နော်ဒါကကြတော့ခုနလိုမျိုးဒီတက်မတော်ကြီးကြီးရဲ့မိန်ငွန်းတွေပါတွေကြည့်လိုက်မယ်ဆိုရင်အဲ့လိုမျိုးကတော့အဆင်မပြေနိုင်ဘူးပေါ့နော်ဒါပေမဲ့အခြေခံဥပဒေပြင်ဆင်ရေးလိုပါလို့မှဆိုရင်တော့အထောက်အကူဥမာတချို့ပုံမှန်တွေပေါ့လေအရင်အရေးမကြီးဘူးဟိုအရင်ကြီးမမြင်ရဘူးဆိုတော့ပုံမှန်တွေဆိုရင်တော့ဒါကဟိုဘက်ကရှော့ပေးလိုက်တာမျိုးအဲဒါမျိုးတော့ကျွန်တော်တော့ဖြစ်လာနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်ခုနကပြောခဲ့တဲ့အတိုင်းပါပဲဟိုဖိအားကြီးလာတဲ့ချိန်ကျရင်ထားပေါ်တော့ရအောင်အိတ်တွေမှာစောင်းနေရေးအစီအမံတွေမျိုးဖြစ်လာတယ်ဆိုရင်အဲထဲမှာပိုစီးလုံးလာနိုင်သလားဒါမှမဟုတ်အချင်းချင်းပို့ပြီးရန်ဖြစ်လာနိုင်လားပေါ့နော်အဲ့ဒါကတော့မိသားစုပေါ်မှာကျွန်တော်မူတည်ရေပေါ့နော်တချို့မိသားစုတွေကတော့ကြောချင်းပို့ကတ်သွားတယ်တချို့မိသားစုတွေကတော့ပို့ပြီးတော့ခွာပြဲသွားကြတာမျိုးရှိရယ်ဆိုတော့ကျွန်တော်ကတော့ဟိုပြောရမှာတော့ခက်တယ်ဗျာဒါပေမဲ့ခုနလိုမျိုးပေါ့လေ2012-13နောက်ပိုင်းမှာကျွန်တော်တို့အများစုမထင်မဲနဲ့ကိုပြည်ပြောင်းလဲရေးချက်သွားတာလို့ဟာမျိုးနဲ့ကြည့်မယ်ဆိုရင်တော့ဒါက NLD ဆိုရကလည်းအဲ့ဒါကိုကြည့်ပြီးတော့ဒါကတော့စွန့်စားတဲ့နယ်လို့ယူဆလို့သူ့အနေနဲ့ပေါ့လေတောင်ဆန်းစုကြည့်နေတဲ့စွန့်စားတဲ့နယ်ယူဆလို့ဆိုတော့စွန့်စားလိုက်တာလို့ပဲမြင်ပါတယ်ကျွန်တော်မြင်တော့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရီပြပို့ထားတာတချို့လည်းပဲဟိုတလက်စာလည်းပေါ်ပြခြင်းပါတယ်တူဦးကတော့ကျွန်တော်တို့မထွေးဆိုတဲ့တကောင်နဲ့ရေးထားတာပါသူကတော့ Facebook ကနေပို့ထားတာ ICGA ICC စတဲ့နိုင်ငံတကာဥပဒေရေးအဖွဲ့အစည်းတွေကမြန်မာနိုင်ငံအပေါ်ပြားပေးမှုကြောင့်အစိုးရကစစ်တပ်ကိုကာဝေးရပ်တည်နေမယ်ဆိုရင်အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုကအားကောင်းလာနိုင်ပြီးပြည်တွင်းငြိမ်းချမ်းရေးလူမှုရေးစတဲ့ဘက်တီမှာတော့အနည်းနဲ့အမြန်ပိုဆိုးသွားနိုင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီမှာလည်းနည်းနည်းဟိုဆွေးနွေးဖို့ကောင်းတဲ့အချက်တစ်ခုပါတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဒေါ်ဆန်းစုကြည် ICJ သွားမယ့်ကိစ္စနဲ့ပဲဖြစ်ဖြစ်နောက်ပြီးတော့ဒီဟိုလက်ရှိဟိုဆွဆွဲခံထားတဲ့လူခွေချုပ်ဖောက်မှုပြဿနာတွေနဲ့ပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ပြည်တွင်းထဲမှာတကယ်တမ်းသဘောထားအမြင်တွေတော်တော်ကြီးကြီးကွာရယ်ရှိပါတယ်ဆက်စောကိုအောင်သူကြီးလည်းထောက်ပြထားတာချက်ရှိပါတယ်ဟိုတချို့ကိစ္စတွေမှာကိုမြင်မြင်တဲ့အတိုင်းပြောတယ်ဆိုရင်တော့မှကို့အတွက်ဟိုပြဿနာရှာခံနိုင်တဲ့အန္တရာယ်ရှိတဲ့အခြေအနေမျိုးတွေရှိနေပါတယ်ဆိုတော့ကိုအောင်သူကြီးကျွန်တော်တို့ဒီ ICJ ကိစ္စကြောင့်ပဲဖြစ်ဖြစ်ဒီ ICJ ကိစ္စမြဖျားခံလာတဲ့ဒီလူခွေချုပ်ဖောက်မှုပြဿနာတွေကြောင့်ပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့မြန်မာနိုင်ငံဒီပြည်တွင်းကြီးလို့ပြောမယ်ဒီလူမှုအတိုင်းဝိုင်းကြားမှာရောပြဿနာတွေပေါ်နိုင်တဲ့အရေးအယောင်တွေအန္တရာယ်တွေဘယ်လောက်များရှိနေလဲ
။ဟုတ်ကဲ့ခင်ဗျာအခုချိန်မှာကျွန်တော်တို့လေ့လာမိသလောက်ပေါ့နော်ပုံပြမှုကမျိုးရှိပါတယ်ကိုယ်နိုင်ငံကိုတော့ဒီတိုင်းတော့ချစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အစိုးရောက်တဲ့အမျိုးသားကြီးဒီလိုခကြွမှုမျိုးချမှုမျိုးဆိုရင်ကျွန်တော်တို့အန္တရာယ်ရှိနေလို့ထင်တယ်အဲ့ဒါကိုလည်းပြန်ထိန်းသိမ်းစစ်နေလို့ဖြစ်ပါတယ်ကျွန်တော်နောက်တစ်ခုကကျတော့အခုလူတွေရှင်းနေနေကြတဲ့ပုံစံကကဲအခုတရားခုံရုံးကိုကြွားပြီးတော့ရေဆိုင်လိုက်ရင်တရက်နည်းနည်းပြတ်သွားမယ်လို့ထင်နေရပြီးတော့မှားပါတယ်။အဲ့တော့ကျွန်တော်တို့ရှေ့ပြည်ကငားမယ်ပတ်စံတန်းနဲ့ချီပြီးတော့အသုံးပြုရမယ့်ကိစ္စတွေရှိတယ်။အဲ့တော့နောက်တစ်ခါကျတော့ဒီဂမ်ဘီယာနိုင်ငံရဲ့ဒီတရားဆွဲဆိုတဲ့အဖွဲ့အပြောရဆိုရင်အငဲဆုံးတုံ့ပြန်ကြမယ်လို့သူတို့မှန်းထားတယ်ခင်ဗျ။အဲ့တော့ဒီတုံ့ပြန်ခြင်းမှာကျွန်တော်တို့ဘာရင်းဆိုင်မလဲဆိုတာလည်းဟိုလုတ်ထားမယ့်ကိစ္စရှိပါတယ်။နောက်တစ်ခါကျတော့ဒီကိုဘက်ကတောင်းဆိုတာကတော့သူတို့ဘာခေါ်လဲဆိုတော့ကျွန်တော်တို့ provisional measure လို့ခေါ်ပါတယ်။ဆိုတာကအခုလက်ရှိဂျီနိုဆိုက်လို့ပြောတဲ့အခြေအနေကိုရပ်ဆိုင်မှုသဲလွန်စားတွေချောက်ဖြတ်တာတွေမလုပ်ဘူးနောက်တစ်ခုကကျတော့ဒီလက်ရှိလူတွေအကာအကွယ်ပေးဖို့စသဖြင့်ပေါ့နော်ဆိုတော့ဒီလိုစစ်ဆေးမျိုးတွေမှာကျွန်တော်တို့ဘက်ကလည်းတစ်ခါပြည်ရင်ကြောင်းနေမှုတွေအများကြီးလုပ်ဖို့လိုရတယ်။ဆိုတ
So I know change you might general,
email Facebook တွေကနေပို့ထုတ်ထားတဲ့စာတချို့ကိုလည်းတစ်လက်စာရဲ့ပေါ်ပြခြင်းပါတယ်စာစောင်းတော့သူတို့နာမည်တော့တက်မထားပါဘူးကျွန်တော်တို့ email နဲ့ပို့ထုတ်ထားတာပါမဆုံမွန်ဖတ်ပြပေးပါအောင်ခင်ဗ
ျမြန်မာနိုင်ငံပေါ် ICJ တရားရုံးမှာတရားစွဲထားတဲ့အပေါ်နိုင်ငံတော်အတိုင်းအမြံပုံကိုယ်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ကိစ္စမှာတက်မတော်ကပါပူပေါင်းဆောင်ရွက်မယ်လို့ပြောထားတဲ့အတွက်နိုင်ငံတကာဥပဒေရေးရာအဖွဲ့အစည်းတွေရဲ့ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်ကြားပူပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားဆိုရင်ကျွန်တော်အမြင်ကတော့မဖြစ်နိုင်ပါဘူးလို့ပဲဖြေပြရသည်ဒီကိစ္စမှာသာစစ်တပ်ကသူတို့နဲ့ဓာတ်ရိုက်ပတ်သက်နေတဲ့ကိစ္စဖြစ်တာကြောင့်ပူပေါင်းတာဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာ NLD ကစစ်တပ်ကအသက်နဲ့လဲကာကွယ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်နေတာကြောင့်ပါတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးကိုရိုင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးသဘောတူတယ်လို့ပြောထားပေမဲ့တမတော်ရဲ့အကျိုးစီးပွားတမတော်ရဲ့လုပ်ပိုင်ခွင့်နေထိခိုက်မဲ့ဥပဒေတွေပြင်တာကိုတော့လုံးဝလက်ခံမှာမဟုတ်ပဲကျန်တဲ့ဥပဒေတွေပြင်တာကိုသာလက်ခံမှာမဟုတ်ပါအခု NND ကပြင်ဖို့လုပ်နေတာတွေကစစ်တပ်ရဲ့အကျိုးစီးပွားလုပ်ပိုင်ခွင့်တွေကိုထိပါတာတွေပါနေပါတယ်နောက်တစ်ချက်ကလည်းအငိမ့်စားဗိုလ်ချုပ်ကြီးတွေဦးစီးဖွဲ့စည်းထားတဲ့ USDP ပါတီကလည်းရှိနေပြီးတော့စစ်တပ်ကလည်း USDP ပါတီကိုထောက်ခံနေပြီးလက်ရှိအခြေအနေမှာတော့လွှတ်တော်ထဲမှာတက်မတော်က NND ကဆောင်ရွက်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြင်းပြင်းထန်ထန်ကန့်ကွက်နေတာတွေကိုမြင်နေရလို့ပါဆိုပြီးရေးထားပါတယ်ရှင်
โอเคကျေးဇူးပါနောက်ထပ် Facebook ကစာတချို့တော့မရေးတန်တာကျော်ပဲဖတ်ပြပေးပါအောင်ခင်ဗ
ျအရှင်ဓမ္မပီတိဂုံရီဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ရေးလာတာကတော့အစိုးရနဲ့စစ်တပ်နားလည်မှုရှိရှိနဲ့တိုင်းပြည်တွေပြည်သူတွေအေးချမ်းသာယာရေးအတွက်ညီညွတ်ရလောက်ကြရင်အကောင်ဆုံးပေါ့တဲ့အခုနေတော့စစ်တပ်ကသူ့ရဲ့အကျိုးစီးပွားတည်မြဲဖို့နဲ့အာဏာချက်ထွင်ဖို့ပဲလုပ်နေတာတွေ့ရပါတယ်လို့ရေးလာပါတယ်ရှင်မနူချာလန်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းနယ်သာလန်နိုင်ငံတဲ့ကုလသမဂ္ဂနိုင်ငံတကာတရားရုံး ICJ မှာ OIC ကိုစားအဖွဲ့ဝင်ဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုခုခံလျှောက်လဲမဲ့အမေစုရဲ့ဥဆောင်မှုဟာအေးဆက်ပြီးတော့တန်တရားတွေပွားနေကြတဲ့အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုတွေအတော်အသင့်ကောင်းမွန်လာနိုင်တယ်လို့ယူဆမိပါတယ်အခုအမေစုဥဆောင်လျှောက်လဲမဲ့ ICJ မျိုးရုံးတပ်ဖြတ်မှုကာဝေးရေးအမှုခင်းနဲ့ပတ်သက်ပြီးတော့စစ်ကောင်းဆောင်တွေကပူပေါင်းဆောင်ရွက်တဲ့အနေနဲ့အစိုးရအုပ်ချုပ်မှုအတိုင်းလိုက်နာဆောင်ရွက်မယ်လို့ကတိပြုထားသလိုတိုင်းသားလက်နက်ကိုင်ကောင်းဆောင်တချို့ကလည်းတက်နိုင်တဲ့ဘက်ကအစိုးရနဲ့ပူပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုလာကြတဲ့အတွက်ပြည်တွင်းချင်းချင်းရေးအတွက်အလွန်အကျိုးရှိလာနိုင်သလိုတကမ္ဘာလုံးနဲ့တယောက်ရင်းဆိုင်ဖြစ်ရှိရမယ်ငြိမ်းချမ်းရေးပြီးသူကအမေစုအတွက်လည်းအလွန်အားရှိလာနိုင်ကြောင်းယူဆမိပါတယ်လို့ဒီ Facebook အကောင့်ပိုင်ရှင်မနူချာလန်ကရေးလာပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစားကတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျ။
ICJ, ICC တို့အပါအဝင်လူအခွင့်ရေးဆိုင်ရာအဖွဲ့အစည်းတို့ကမြန်မာနိုင်ငံအပေါ်ဖိအားပေးနေတာတရားစွဲဆိုတာတွေတိုးမြင့်လှုံ့ဆော်လာနေတာကိုမြန်မာနိုင်ငံကတုံ့ပြန်ခြေပဖြေရှင်းဖို့လုပ်နေတာမှာစစ်တပ်ကအစိုးရရဲ့ဥဆောင်မှုနောက်မှာပူးပေါင်းလက်တွဲဆောင်ရွက်မယ်လို့ပြောလာပါတယ်။စစ်တပ်ကအစိုးရရဲ့နောက်မှာလိုက်ပါဆောင်ရွက်မယ်ဆိုတာရေရှည်လုပ်ငန်းစဉ်တွေအတွက်လားသို့မဟုတ်အခုရင်ဆိုင်ဖြည့်ရှင်းရမယ် ICJ အရေးအတွက်လောက်ပဲလားဆိုတာအသေးချာမပြောနိုင်သေးပါဘူးပူပေါင်းဆောင်ရွက်မှုအားကောင်းလာမလားဆိုတာအကြောင်းအချက်တွေအများအပြားနဲ့စိန်ခေါ်မှုတွေတစ်ဆုံမှုတွေအပေါ်မှာမူတည်ပြီးတော့စဉ်းစားပါလိမ့်မယ်ဖွဲ့စည်းပုံပြင်ဆင်ရေးကိုသဘောတူပြီးတော့ပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှတင်ပြအဆုံးအဖြတ်ခံယူတဲ့အခါစစ်တပ်ကသဘောတူလက်ခံမလားဆိုတဲ့အပေါ်မှာမူတည်ပြီးသဘောတူလက်ခံအတည်ပြုရင်ပူပေါင်းဆောင်ရွက်မှုကိုလက်တွေ့ပြတာဖြစ်မယ်သို့မဟုတ်ရင်တော့အစိုးရနှစ်ဖွဲ့ဖြစ်နေသေးသရွေတော့ပူပေါင်းဆောင်မှုဖြစ်မလာနိုင်ပါဘူးအမျိုးသားပြန်လဲတည်မြဲရေးကိုမူတည်ပြီးတိုင်းနာပါတီတွေကိုအစိုးရကလက်တွဲပြီးတော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေတဲ့စစ်တပ်ကိုလည်းယုံကြည်မှုနဲ့ပူပေါင်းလက်တွဲပြီးနိုင်ငံနဲ့နိုင်ငံသားအလုံးလှူလာတဲ့ငြိမ်းချမ်းရေးရဖို့အတွက်ဖြေလျော့လက်ခံမှုတိုက်တွန်းနေတယ်စစ်တပ်ကလက်မခံနေတာဟာအစိုးရဦးဆောင်မှုကိုမလိုက်နိုင်သေးတဲ့သဘောဖြစ်နေတယ်တိုင်းနာအဖွဲ့အစည်းတွေကိုဆန့်ကျင်နေသေးတဲ့သဘောလည်းဖြစ်နေတယ်ချက်ခိုင်အရေးမှာစီးရေးကိုသာစစ်တပ်ကဦးစားပေးနေလို့အယက်တာအစိုးရကနိုင်ငံရေးအုပ်ချုပ်ရေးအရာဦးဆောင်ဖြည့်ရှင်ခွင့်အခွင့်မသာပဲဖြစ်နေပါတယ်ဒီအချက်တွေပေါ်မူတည်စဉ်းစားရင်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်မှုအားကောင်းလာဖို့မရှိသေးဘူး ICJ ICC အရေးရင်ဆိုင်ဖို့လောက်ကိုရာလက်တွဲတာလို့မြင်စေနိုင်ပါတယ်နိုင်ငံရေးလှိလာအကဲခတ်သမားများကလည်း ICJ အရေးကြောင့်အစိုးရနဲ့စစ်တပ်ပြန်လဲပေါင်းစည်းညီညွတ်လာနိုင်မှာမဟုတ်ဘူးလို့သုံးသပ်ကြပါတယ် ဒါတွေကိုထောက်ရှုပြီးတော့ ICJ မှာတိုးတက်အောင်မြင်မှုရလာရင်စစ်တပ်ကအစိုးရအပေါ်ယုံကြည်အားထားပြီးဥဆောင်မှုခံယူပြီးတော့ပူးပေါင်းဆောင်မှုတွေအားကောင်းလာနိုင်စရာရှိပြီးပြည်တွင်းရေးလည်းကောင်းလာမယ်မျောလင့်တလောက်အောင်မြင်မှုမရခရင်စစ်တပ်ကအထင်မှားပြီးတော့ပူးပေါင်းဆောင်မှုရော့လာစရာအကြောင်းရှိလို့ပြန်လည်တင်မြတ်ရေးငြိမ်းချမ်းရေးစတဲ့ပြည်တွင်းရေးမှာအစိုးတန်ရလဲနေအောင်မယ်လို့ထင်မြင်မိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့မိထီလာမျိုးဥစိမ့်မောင်ရဲ့စာပါဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရရဲ့ဟိုကျွန်တော်ဟိုတုံးသက်ချက်ဟိုအပိတ်အနေနဲ့ကျွန်တော်သိချင်တာတော့ကျွန်တော်လက်ရှိအချက်တွေကနေဒီတိုင်းပြည်အကျိုးအတွက်ဟိုဒီသင်ငန်းစာယူနိုင်တာဘာတွေများရှိမလဲလောလောဆယ်ကတော့ဒီတိုင်းပြည်မှာဒီ ICJ ကိစ္စနဲ့ပတ်သက်လို့ဟိုရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေတကယ်တော့ ICJ မှာမကပါဘူးတခြားဒီနိုင်ငံတကာတရားရေးအဖွဲ့အစည်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဒါတွေကိုကြော်လွှားပြီးတော့ပေါ်လေကျွန်တော်တို့ရှေ့ကိုခရီးဆက်နိုင်မှုဘာတွေအဓိကများအရေးကြီးလို့ဖို့လို့မလဲကိုအောင်သူကြီးအရင်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်ပြင်လာတော့ဒီလိုပြအခုဖြစ်တာဝန်ရဲစရာလည်းကောင်းတယ်ကျွန်တော်တို့နိုင်ငံနဲ့ဒီလိုဆိုင်ဆိုတဲ့ဒစိတ်ကိုကတ်ခံလာရတဲ့အနေအထားဖြစ်သွားပါတယ်ဆိုတော့အဲ့တော့ဒီဒစိတ်ကိုပြန်ကွာဖို့တိုင်းပြည်ရဲ့ဂုဏ်သိက္ခာပြန်ဆယ်ဖို့ဆိုတာကျွန်တော်တို့ကြိုးစားနဲ့ပြင်ဆင်လုပ်ချင်ပါတယ်ဆိုတော့အဲ့တော့အဲ့လိုနေရာမျိုးမှာကျွန်တော်တို့ကဘာလို့လုပ်ဖို့လို့လဲဆိုတော့တစ်ခါကဒီနိုင်ငံတကာစနစ်ကြီးဥပဒေကြီးကိုတူချနေလာမယ့်အဖွဲ့မျိုးပေါ့အခုအစိုးရကတော့ဖွဲ့ထားတာတွေ့ပါတယ်။နောက်ဒုတိယချက်ကတော့ပန်တမန်ကြီးကိုကျွန်တော်တို့ကဒီချက်ဦးချက်ပြီးတော့ကျွန်တော်တို့မဟာမိတ်အင်အားစုကိုရှုကြည့်ဖို့နေနေဆင်းတယ်။နောက်တတိယတစ်ချက်ကကျတော့ကျွန်တော်တို့ဓာတ်ကရေးရှိမယ်။ကျွန်တော်တို့အတွင်းထဲမှာလည်းပြန်ရင်းရေးရလို့ဒီလိုပြည့်ပြည့်ကြောင်းလေးကြီးနဲ့အချိန်ကျိုးပြီးလုပ်ဖို့နေနေဆင်းပါတယ်
။ Okay ဆရာဦးစီတူရောခင်ဗျာကျွန်တော်မိနစ်ဝက်လောက်တော့ရပါသေးတယ်။
ဒီရောကိုကအားကောင်းကျင်းရမှာပေါ့လေကိုကမှတော့ပြီးတော့အဲတိုက်တာပါညာဥယေကြီးရပါညာပြင်ဆင်တာပြင်ဆင်တာတပိုင်းလေကိုဒီဘက်မှာလည်းကိုကအားကောင်းလုပ်ဖို့လိုရယ်ပေါ့ဒီကျွန်တော်တို့နိုင်ငံရေးစီးပွားရေးပေါ့လေခုနပြောတဲ့လူခွင့်ရေးပါညာအဲ့ဒါတွေပါလေအားကောင်းအောင်တော့လုပ်ဖို့တော့လိုရယ်ပြီးတဲ့အခါကျတော့ပြည်ရင်းကိုဒီတက္ကနာကြီးကကြီးလာတဲ့အများကျွန်တော်တို့ရှိသမျှလူတွေအကုန်လုံးမတည့်ရအုပ်စုတွေရောတည့်ရအုပ်စုတွေရောအကုန်လုံးကဒါထိကြမှာဖြစ်တယ်ထိကြမှာဖြစ်တဲ့အတွက်ကြောင့်မလို့ပါရောမြင်ပြီးတဲ့အခါကျရင်ဒီကိစ္စအတွင်းမကပဲနဲ့နော်တခြားကိစ္စတွေမှာကပူပေါင်းဆောင်ရွက်လိုက်မှာပဲဒါနိုင်ငံကဟိုကောင်းသွားနိုင်တာပေါ့နော်ဟိုဝါအီကော်နမီနဲ့ပြီးတော့ပေါ့ကျွန်တော်စစ်ဖြစ်တယ်ဆိုရင်ဒီလိုပဲဟိုကိုယ်မှရှိတဲ့ရင်းမြစ်လေးတွေရှိစုမဲ့စုတွေချိုးချံချွေတာပြီးတော့ဟိုအကောင်းဆုံးဟိုထုတ်လုပ်ပေါ့လေအကောင်းဆုံးနေထိုင်စားတောက်တဲ့အခါကျတော့ဟိုပြည်သူလူထုကပို့ပြီးအောင်ကျန်းမာတဲ့ပြည်သူလူထုဖြစ်သွားတယ်ဆိုတဲ့ဟာမျိုးဝါအီကော်နမီတဘောမှာကျွန်တော်ရှိပါတယ်အခုလဲ
ဒီမှာပြည်ကအဲ့လိုတိုင်းတော့ပဲရတဲ့အတွက်ဒီမှာပဲပြလိုက်ပါစေ
ဟိုကောင်းသွားနိုင်တယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးစည်ရဲ့သူဦးအောင်သူငယ်ကိုရင်ပါဝင်ဆွေးနွေးတဲ့သူတွေတောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွယ်ဦးဆွေးနွေးတင်ဆက်တဲ့စနေညတိုင်းရည်လိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်တောင်ပိုင်းမှာဒီကနေ့ဘုံးပေါက်ကွဲမှုကြောင့်ထိတ်တန့်စစ်ဖက်ရရှိသူသေဆုံးသွားပြီးတော့ဒေသခံသတင်းတောက်တူအပါအဝင်၄ဦးထက်မနည်းဒဏ်ရာရသွားပါတယ်။အဝေးဒိန်းဒရုန်းနဲ့တိုက်ခိုက်မှုတစ်ခုမှာလည်းမွေကင်းစကလင်းငယ်တူပါဝင်လူ၆ဦးထက်မနည်းသေဆုံးသွားပါတယ်။ဒေသတော်တော်များများကိုသဘုံနေထိန်းချုပ်ထားတဲ့ဟဲမန်ပြည်နယ်ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့သူတို့လက်ချက်ဖြစ်ကြောင်းတာလီဘန်တွေကအချိန်မဆိုင်ပဲပြောကြားခဲ့ပါတယ်။အယ်ဗီနီးယားငလျင်တန်ကြောင့်အပြိုပြက်တွေကြားအသက်ရှင်ကျန်ရသူတွေကိုရှာဖွေနေတဲ့အစီအစဉ်တွေအဆုံးသတ်လိုက်ပြီလို့ဝန်ကြီးချုပ်အက်ဒီဘရာမာကပြောပါရယ်လွတ်လပ်ရေးနေ့အတွက်ကျင်းပဖို့အတွက်ပြင်ဆင်နေချိန်မှာပဲဆယ်စုနှစ်တည်းအတွင်းအဆိုးရွားဆုံးလှုပ်ခတ်ခဲ့တဲ့မြေငလျင်ကြောင့်သေဆုံးခဲ့ရသူတွေကိုလည်းမြုပ်နှံတချို့နေပါရယ်အင်္ဂါနေ့ကလှုပ်ခတ်တဲ့ငလျင်ကြောင့်သူမိန်းမျိုးလေးမှာမိသားစုတစ်ခုတည်းကလူ6ဦးအပါအဝင်စုစုပေါင်း26ဦးသေဆုံးခဲ့ပါရယ်စိတ်ကမ်းမျိုးဒါရက်စ်မှာတော့24ဦးသေဆုံးခဲ့သလိုကာဘင်မြို့မှာတဦးတည်ဆုံတာကြောင့်စုစုပေါင်း52ဦးတည်ဆုံသွားပါတယ်။အင်္ဂါနေ့ကလှုပ်ခတ်သွားတဲ့ဒီပြင်းအား 6.4 အဆင့်ရှိတဲ့ငလင်ကြောင့်လူ 9,200 ထက်မနည်းလို့လဲအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ
်။သတင်းချင်းချုပ်ကိုကိုအောင်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Aiden Oak ကိုဖြစ်ပါတယ်။ View American အသံညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ2532နဲ့51နဲ့ line number 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.